Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်နိုဝင်ဘာလ22ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမသိငိတ်ထိုင်းနဲ့တူပြောပြပေးပါမယ်အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကအရှိလေပိုင်းဒေသလုံခြုံရေးအတွက်အမေရိကန်ကခိုင်ခိုင်မာမာဆောင်ရွက်မယ်လို့ကတိပေးလိုက်ပါတယ်။ပါရှန်ပင်လယ်ကွေ့မှာစနေနေ့ကယင်းနေသင်္ဘောတစ်စင်းကိုအီရန်ကတားမြစ်ပြီးဝန်ထမ်း10ဦးကို12ဦးကိုဖမ်းဆီးခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာကိုဗစ်ကာယောဂါအတွက်အစိုးရကလော့ကဒေါင်းချကန့်သတ်မှုတွေချမှတ်တာကိုလူသောင်းနဲ့ချီပြီးဆန္ဒပြကြပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမှကိုညာဝင်းရောင်း
ဟုတ်ကဲ့ပါခင်ဗျာ American CIA ရဲ့ဒုတိယအကြီးအကဲနဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာတို့ဘန်ကောက်မြို့မှာတွေ့ဆုံစဉ်မှာမြန်မာအရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အပေါ်အကဲကတ်တချို့ရဲ့အမြင်ကိုနားဆင်ရမှာပါ။အ
ားကြောင့်လဲဆိုတော့ဒီနေဆက်တင်ငင်ရေးကိုထိုင်းကလိုအပ်နေတယ်ဒါပေမဲ့နေဆက်မှာလည်းအာဏာသိမ်းတဲ့အချိန်ဆက်ပြီးတော့
အရာဝတီသတင်းဌာနရဲ့အယ်ဒီတာချုပ်ဦးအောင်ဇော်ရဲ့သုံးသပ်ချက်ဖြစ်ပါတယ်ဒီအကြောင်းနဲ့အတူတို့အတန်းဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ဂီထိုက်တို့ပြောပြပေးပါအောင်ဗျာ
။ American ကာကွယ်ဝင်ကြီး Lloyd Austin ကအရှိလေပိုင်းဒေတာလုံခြုံရေးအတွက် American ကနေခိုင်ခိုင်မာမာဆောင်ရွက်မှာဖြစ်ကြောင်းဘာရိန်နိုင်ငံမှာစနေနေ့ကကျင်းပတဲ့မနာမဆွေးနွေးပွဲမှာပြောကြားလိုက်ပါတယ
် But let's be clear. America's commitment to security in the Middle East is strong and sure. United States remains
committed to preventing အရှိလေပိုင်းဒေသလုံခြုံရေးခိုင်ခိုင်မာမာနဲ့လုံခြုံမှုရှိဖို့အတွက် American ကနေချမှတ်ထားတဲ့တန်တိတ်ထန်တိုင်းဆက်ပြီးလှုပ်ဆောင်မယ်ဆိုတာကိုရှင်းရှင်းလင်းလင်းသိစေချင်ပါတယ်လို့ပြောသွားတာပါ။ Afghanistan ကနေ American တပ်တွေရုတ်သိမ်းပြီးတဲ့နောက်ပိုင်း Iran နဲ့ nuclear သဘောတူညီချက်ရဖို့ American ဘက်ကကြိုးစားနေတဲ့အတွက်ဒေတာရင်းလုံခြုံရေးဆိုင်ရာအမေရိကန်ရဲ့ဂရိကွက်တွေအတွက်အရှိလေပိုင်းဒေတာတာဝန်ရှိသူတွေစိုးရိမ်နေခြင်းမှာပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဝန်ကြီးအော်စတင်ဟာစနေနေ့မှာပဲဘာရိန်အင်ရှေ့မင်သားဆမန်ဘင်ဟာမက်ဘင်အိုက်ဆာအယ်ခါလီဖာနဲ့မြို့တော်မနာမမှာတွေ့ဆုံခဲ့ကြောင်းလည်းအမေရိကန်ပင်နဂန်စစ်ဌာနချုပ်ကနေသတင်းထုတ်ပြန်ပါတယ်။အမေရိကန်ဘာရိန်ဆက်ဆံရေးဟာခိုင်မာပြီးအရေးပါကြောင်းနဲ့ရေချောင်းလုံခြုံရေးအပအဝင်အရေးတကြီးဦးစားပေးရမယ့်ကိစ္စရပ်တွေမှာဘာရင်းနိုင်ငံပူးပေါင်းပါဝင်ပြီးဒေတာရင်းလုံခြုံရေးပူးပေါင်းဆောင်ရွက်မှုမြင့်တက်ဖို့လှုပ်ဆောင်တဲ့အင်းရှိမင်းသားကိုကျေးဇူးတင်ကြောင်းနဲ့ပန်တဂွန်ကျင်းညာချက်မှာဖော်ပြထားပါတယ်။မနာမဆွေးနွေးပွဲကိုဥဆောင်ပြီးလက်ခံကျင်းပပေးတဲ့အတွက်ကျေးဇူးတင်ကြောင်းနဲ့ဒီဆွေးနွေးပွဲကနေအရှိလေပိုင်းဒေတာအတွက်စိန်ခေါ်မှုတွေနဲ့ဦးစားပေးရမယ့်ကိစ္စရပ်တွေကိုနိုင်ငံတကာနဲ့ဒေတာရင်းတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးဖို့အခွင့်အလမ်းရစေတယ်လို့လည်းပြောပါတယ်။
အာဖရိကမှာမဟာမိတ်တွေခိုင်မာလာရင်အမေရိကန်ရဲ့ကြိုးစားမှုတွေကိုရလတ်တွေနဲ့တိုင်းထားရမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။အမေရိကန်ရဲ့ပြိုင်ဘက်တရုတ်ထံကနေနိုင်ငံခြားထောက်ပံ့မှုအများပြားရရှိနေတဲ့အာဖရိကမှာအမေရိကန်ရဲ့ဩစာမြင့်တင်ရေးအာဖရိကကိုသွားတဲ့ခီးစဉ်နောက်ဆုံးရက်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်အစိုးရရဲ့အာဖရိကဆိုင်ရာမူဝါဒတွေကိုရှင်းပြရေးနိုင်ငံအများအပြားကိုသွားတဲ့၅ရက်ကြာအာဖရိကခီးစဉ်အတွင်းတောက်ချန်တဲ့စနေနေ့မှာဆီနီဂေါနိုင်ငံကိုသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကအာဖရိကနိုင်ငံတွေကိုအမေရိကန်ရဲ့ဒန်းတူမိတ်ဖက်တွေအဖြစ်ရှုမြင်ကြောင်းပြောဆိုခဲ့ပါတယ်။ပြောဆိုချက်တွေအပေါ်မှာမဟုတ်ဘဲလှုပ်ဆောင်ချက်တွေအပေါ်မှာဆုံးဖြတ်ရမှာဖြစ်ကြောင်းလာမယ့်လတွေနှစ်တွေအတွင်းဆောင်ရွက်ချက်တွေကိုစောင့်ကြည့်ကြပါလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကစီနီဂေါနိုင်ငံမြို့တော်ဒက်ကာမှာစနေနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။အာဖရိကမှာအမေရိကန်ရဲ့ဩစာအရှိန်အဝါဟာအမြဲတမ်းအရေးကြီးနေမှာဖြစ်ကြောင်းစီနီဂေါနိုင်ငံခြားရေးဝန်ကြီးကလည်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမေရိကန်တို့ဟာအာဖရိကတိုက်မှာကိုလိုနီပြုခဲ့တာမရှိချောင်းအမေရိကန်ပြည်ထောင်စုကိုလွတ်မြောက်မှုနိုင်ငံအဖြစ်စီနီဂေါတို့ကရှုမြင်ချောင်းလဲစီနီဂေါနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်
ဆိုမာလီယာနိုင်ငံရဲ့မြို့တော်မိုဂါဒီရှုမှာစနေနေ့ကစားတောက်ဆိုင်တစ်ခုမှာအသေးခံဘုံခွဲသမားရဲ့ဘုံခွဲမှုကြောင့် El Shabab စစ်သွေးကြွအဖွဲ့ကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိတဲ့နာမည်ကြီးသတင်းသမားတူတည်ဆုံးခဲ့ရပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်လို့ El Shabab အဖွဲ့ကကြေညာခဲ့တာပါ။တိုက်ခိုက်မှုအတွင်းနိုင်ငံပိုင်မိုဂါဒီရှုရေဒီယိုဌာနဒါရိုက်တာ Abdizaz Mohammed ကတည်ဆုံးကြောင်းနဲ့တာဝန်ရှိသူတွေကအတည်ပြုပါတယ်။ဆိုမာလီယာအမျိုးသားရုပ်တံလွှင့်ဌာနဒါရိုက်တာရှာမာကီမိုဟာမက်ဝါဆာမီနဲ့ကားမောင်းသမားတဦးပါဒီတိုက်ခိုက်မှုတင်ဒဏ်ရာရခဲ့ကြပါတယ်။ဆိုမာလီယာနိုင်ငံသတင်းနဲ့ပြန်ကြားရေးဒုဝန်ကြီးယူဆက်အိုမာကမိုဟာမက်ဂူတေဆုံရာဟာနိုင်ငံအတွက်ရဲရင်နဲ့အတူတူဆုံးရှုံးမှုအဖြစ်ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူဟာသူ့မိတ်ဆွေနဲ့ညစာစားပြီးစားတောက်ဆိုင်ကနေသူ့ကားစီပြန်လာချိန်မှာအသေးခံဘုံခွဲသမားကကားပရင်းပေါက်နာကတ်လာပြီးအနိကဘုံဖောက်ခွဲတာဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။သူဟာဆိုမာလီယာအစိုးရကဖမ်းမိခဲ့တဲ့ El Shabab အဖွဲ့ဝင်လို့တန်ပြန်ရှိသူတွေနဲ့တွေ့ဆုံမေးမြန်းခန်းတွေနဲ့နာမည်ကြီးသူဖြစ်ပြီးသူ့ကိုလုတ်ချံမှုကာလအတော်ကြာကလေးကစူးစမ်းနေတာလို့ဆိုမာလီယာနိုင်ငံမှာ2018ခုနှစ်ကစပြီးအကြမ်းဖက်လှုပ်ရှားနေတဲ့ El Shabab အဖွဲ့ကပြောပါတယ်။ညစီမချသတင်းသမားများအဖွဲ့ RSF ကတော့ဆိုမာလီယာနိုင်ငံဟာအာဖရိကတိုင်းမှာသတင်းသမားတွေအတွက်အနည်းအကြီးဆုံးနိုင်ငံဖြစ်ပြီး2010ကနေအခုချိန်ထိအသက်ခံတဲ့သတင်းသမား50ကျော်နေပြီလို့ပြောပါတယ်
။ပါရှန်ပင်လယ်ကွင်းမှာစနေနေ့ကရေနံတင်သင်္ဘောတစ်စင်းကိုအီရန်စစ်ရေးရင်တွေကတားမြစ်ပြီးသင်္ဘောဝန်ထမ်း17ဦးကိုဖမ်းဆီးခဲ့ကြောင်းအီရန်အစိုးရသတင်းကဖော်ပြပါတယ်။ဘယ်နိုင်ငံကသင်္ဘောနဲ့သင်္ဘောဝန်ထမ်းတွေလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးကြောင်းဒါပေမဲ့လည်းအီရန်ရေပိုင်နက်မှာအီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့ရေတပ်သင်္ဘောတွေကဖမ်းဆီးချိန်မှာရေနံတင်သင်္ဘောဟာဒီဇယ်တွေမှောင်ခိုသဲယူနေတာဖြစ်ကြောင်းအီရန်ရဲ့နိုင်ငံပိုင် FAST သတင်းအေဂျင်စီကဖော်ပြပါတယ်။2019ခုနှစ်ဧပြီလမှာအမေရိကန်တာဝန်ရှိသူတွေကအကြမ်းဖက်ဝါရဆွဲအဖွဲ့ဖြစ်ကြီးညာခဲ့တဲ့ IRGC အီရန်တော်လှန်ရေးအစောင့်တဟာဆိုရင်အီရန်ဘာသာရေးခေါင်းဆောင်အလီခါမီနီကိုတိုက်ရိုက်အစီရင်ခံရတဲ့အီရန်အထူးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်ပါတယ်။အီရန်စစ်ရေးရင်တစင်းကရေနံတင်သင်္ဘောကိုချဉ်ကပ်ပြီးသင်္ဘောပေါ်ကိုတက်သွားတဲ့ဗီဒီယိုကိုလည်း FAST သတင်းအေဂျင်စီကထုတ်လွှင့်ခဲ့ပါတယ်။ဗီဒီယိုမှာမြင်တွေ့ရတဲ့သင်္ဘောနာမည်ကတော့ Marinus ဖြစ်ပြီးဘယ်နိုင်ငံမှတ်ပုံတင်သင်္ဘောလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။သင်္ဘောအပေါ်ထပ်မှာအာရဗ်ဘာသာဒါမှမဟုတ်လေအီရန်နိုင်ငံသုံးဖာရစီဘာသာစကားနဲ့ရေးသားထားတာကိုတွေ့ရပါတယ်။အီရန်နိုင်ငံကနေပြည်ပနိုင်ငံတွေကိုဒီဇယ်မှောင်ခိုရောင်းချလေရှိပေမဲ့အခုဖမ်းဆီးလိုက်တဲ့ဆိုတဲ့သင်္ဘောကတော့ဘယ်နိုင်ငံကဆိုတာရှင်းရှင်းလင်းလင်းမရှိပါဘူးသင်္ဘောပေါ်မှာဒီဇယ်လီတာ300,000ကျော်တင်ဆောင်လာကြောင်းရေနံတင်သင်္ဘောပေါ်ကိုကိုယ်တိုင်တယောက်ခဲ့တဲ့ IRCG ရဲ့ရေတပ်ကဗိုလ်မှူးကြီးအာမက်ဟာဂျီယန်ကအီရန်ရုပ်သံကိုပြောပါတယ်ဒီဇယ်လိုယူဆရတဲ့သူလောင်ကန်တွေကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်ရှင်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဩစတြေးလျနိုင်ငံမှာကိုဗစ်ကာယောဂါအတွက်အစိုးရကလော့ဒ်ဒေါင်းချကန့်သက်မှုအသစ်တွေနဲ့အတူနောက်နှစ်ကစပြီးကာဝယ်ဆေးမထိုးမနေရကြေညာလိုက်ပြီးနောက်တစ်နေ့ဖြစ်တဲ့စနေနေ့မှာပြည်သူထောင်ပေါင်းချီပြီးဗီယက်နမ်မြို့တော်မှာကန့်ကွက်ဆန္ဒပြကြပါတယ်။ဗီယက်နမ်မြို့လည်းကဟော့ဘတ်နန်တော်ဟောင်းအရှိတရဲကောင်းရင်ပြန်အပါဝင်နေရအတော်များများမှာဆန္ဒပြသူတွေကဘုံတွေဟွန်းတွေတီးပြီးဆန္ဒပြကြတယ်လို့ဩစတြေးလျအလံတွေကာဝယ်ဆေးမထိုးဘူးဖက်ဆစ်အာဏာရှင်စနစ်ကျဆင်းပါစေလွတ်လပ်မှုပြန်ရချင်ပါတယ်ဆိုတဲ့စေစံတန်းတွေကင်ဆောင်ပြီးကျွေးကြော်ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်နေကင်းပိုင်းလောက်မှာဆန္ဒပြသူက3000ခွဲလောက်အထိရှိလာတယ်လူရဲတွေကပြောပါတယ်ဆန္ဒပြသူတွေကကိုရိုနာဗိုင်းရပること်ကန့်သက်မှုချိုးဖောက်တာတမင်ထားတဲ့နာဇီသင်္ကေတတွေတုံးတာကြောင့်ဖမ်းဆီးခဲ့သူ10ယောက်လောက်ရှိတယ်လို့ပြောပါတယ်ဩစတြေးလျနိုင်ငံမှာ COVID-19 ကာဝယ်ဆေးအပြည့်ထိုးပြီးသူ66ရာခိုင်နှုန်းရှိနေပါတယ်ဩစတြေးလျလွှတ်တော်မှာတက်တဲ့အကြီးဆုံးပါတီဖြစ်တဲ့လက်ရဆွမ်းရောက် Freedom Party ရဲ့အားပေးမှုနဲ့နိုင်ငံသားအများစုကကာဝယ်ဆေးမထိုးဘဲနေကြတာဖြစ်ပါတယ်နေ့စဉ်ကူးစက်မှုနှုံဆန်းချင်းတင်နေတဲ့အတွက်အစိုးရက COVID အတွက် Lockdown ချကန့်သတ်မှုကိုတနင်္လာနေ့မှာစတင်မှာဖြစ်ကြောင်းနဲ့ကာဝယ်ဆေးမထိုးမနေရလို့တောက်ကြနေမှာပဲကြေညာခဲ့တာဖြစ်ပါတယ်
ဩစတြေးလျပြည်နယ်တွေရဲ့မြို့တော်တွေမှာလည်းကိုဗစ် -19 ကာကွယ်ဆေးထိုးနှံရေးဆန့်ကျင်သူတွေနဲ့တံပြန်ဆန္ဒပြသူအဖွဲ့တွေစနေနေ့မှာဆန္ဒပြကြပါတယ်။ကိုဗစ် -19 ဆိုင်ရာကမ်းတမ်းမြေကန့်သတ်မှုတွေနဲ့ကာကွယ်ဆေးထိုးရမယ်ညွှန်ကြားချက်တွေကိုဆန့်ကျင်တဲ့တောင်းနဲ့ချီတဲ့ဩစတြေးလျပြည်သူတွေမဲလ်ဘုန်း၊ဆစ်ဒနီ၊ဘရစ်ဘိန်း၊ပတ်၊အာဒီလိတ်နဲ့ဟော့ဘတ်မြို့တွေမှာဆန္ဒပြခဲ့ကြတာပါ။ကာကွယ်ဆေးထိုးရမယ့်ရေးကိုဆန့်ကျင်တဲ့ဆန္ဒပြသူတွေကိုဆန့်ကျင်တဲ့အနေနဲ့လမ်းပေါ်ထွက်ပြီးတော့တံပြန်ဆန္ဒပြသူတွေလည်းရှိပါတယ်။တံပြန်ဆန္ဒပြသူတွေကတော့ COVID-19 ကာကွယ်ဆေးထိုးနှံရေးဆန့်ကျင်သူတွေဟာလက်ရာစွန်ဝါဒီလူမျိုးရေးခွဲခြားသူတွေရဲ့ထိန်းချုပ်မှုကိုခံနေကြရတယ်လို့ပြောပါတယ်။လူများတဲ့ဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့ဘက်ကလုံခြုံရေးတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တယ်လို့ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကြားတင်းမာမှုတွေမဖြစ်အောင်လည်းဆောင်ရွက်ခဲ့ကြပါတယ်။ကိုရိုနာကပ်ပြီးကြောင့်269ရက်အတွင်း6ကြိမ်အသွားအလာတားမြစ်ကန့်သတ်မှုချမှတ်ခဲ့ရတဲ့မဲလ်ဘုန်းမြို့မှာဆန့်ကျင်ဘက်ဆန္ဒပြသူတွေကြားတင်းတင်းမာမာဖြစ်ခဲ့ပါတယ်။ဩစတြေးလျမှာအပြည့်အဝကာကွယ်ဆေးထိုးပေးသူ58ရာခိုင်နှုန်းရှိပြီးကိုဗစ် -19 နဲ့ဆက်ဆက်သေဆုံးသူက2000နီးပါးရှိတယ်လို့လည်းပြောဆိုထားပါတယ်ရှင
်။ပြောင်းဆုံးနေတဲ့နာမည်ကျော်တိူတင်းနစ်အားကစားမယ်ဖန်ရှူရဲ့ပုံတွေကိုတေဥစုကရုပ်တံဌာနဝန်တန်းတူကသူ့ Twitter မှာတင်ပါတယ်။ဒါဟာတေဥခေါင်းဆောင်တူကိုလိန်ဆော်ကောင်းမှုဆံရကျူးလွန်တယ်လို့ဆွဆဲခဲ့တဲ့အားကစားမဲ့ပျောက်ဆုံးနေတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေပျောက်စီဖို့စ조사မှုတစ်ခုဖြစ်ရှုမြင်ကြပါတယ်။ဖန်ရဲ့ဓာတ်ပုံတွေကိုတောက်ချန်တွေက Twitter အကောင့်မှာတင်ထားတာဖြစ်ပြီးတေဥနိုင်ငံတွင် Internet သုံးသူအများစုကတော့ Twitter ကိုမသုံးတဲ့အတွက်မတွေ့နိုင်ပါဘူး။တေဥစုကရုပ်တံဌာနဝန်တန်းတူဖြစ်တဲ့ရှန်ရှီဝေကသတင်းပတ်ကုံရုံးပြရဲ့ပျော်ရွှင်ပါစေလို့သူနဲ့ fan တို့ WeChat online message အကောင့်မှာပြောကြောင်းရေးပါတယ်။အခုပျောက်ဆုံးနေတဲ့ fan အန်ဒီယခင်ချောင်းသိအောင်သူနဲ့လွတ်လွတ်လပ်လပ်ပြောဆိုခွင့်ပေးဖို့တောင်းဆိုမှုအများအပြားကိုလက်ရှိအာဏာရ Communist Party ကရင်ဆိုင်နေရတာဖြစ်ပါတယ်။
မလေးရှားနိုင်ငံမှာစနေနေ့ကကျင်းပတဲ့ပြည်내ရွေးကောက်ပွဲတစ်ခုမှာတော့ဝန်ကြီးချုပ် Ismail Sabri ယာကုပ်ရဲ့မလေးပါတီကအပြတ်အသတ်အနိုင်ရလိုက်တာဟာဆိုရင်တနိုင်ငံလုံးအတိုင်းအတာရွေးကောက်ပွဲတွေအကျိုးမှာအနာရညွန်ပေါင်းအဖွဲ့ရဲကမဟာမိတ်တွေကိုရောအတိုက်အခံတွေကိုပါအနိုင်ရလိုက်တာဖြစ်ပါတယ်ရှင်
စိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမစတင်ခင်မှာသတင်းသုံးသက်ချက်တပုတ်ကိုအရင်ဦးဆုံးနားဆင်ရပါမယ်အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ဒုတိယအကြီးအကဲရဲ့မကြသေးခင်ကထိုင်းနိုင်ငံခီးစဉ်အတွင်းထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံရမှာဆက်အနာတင်ထားတဲ့မြန်မာနိုင်ငံအတွင်းနိုင်ငံရေးနဲ့လူသားချင်းစာနာမှုအကျပ်တဲတွေပေါ်ပေါက်နေတဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ထိုင်းသတင်းတွေမှာဖော်ပြပါတယ်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝူချာနဲ့ CIA တူးညွန်ကြားရေးမှူးဒေးဗစ်ကိုဟန်တို့ဘန်ကောက်မြို့တော်မှာတောက်ကြနေကတွေ့ဆုံမှုအတွင်းနေဆက်ဒေသကိုကိုဗစ်ကာကွယ်ဆေးတွေပို့ဆောင်ရင်းနဲ့လုံခြုံရေးကိစ္စတွေဆွေးနွေးတာပါဝင်နိုင်တယ်လို့အကဲခတ်တွေကခန့်မှန်းနေတာပါဒီဆွေးနွေးမှုနဲ့ပတ်သက်လို့အေယာဝတီသတင်းဌာနအက်ဒီတာချုပ်ဦးအောင်စောကိုဦးဝင်းမင်းကဆက်သွယ်မေးမြန်းရမှာဦးအောင်စောကအခုလိုစရှင်းပြပါတယ
်ထိုင်းနိုင်ငံအခြေအနေကိုဆွေးနွေးတဲ့အပြင်ဒီလုံခြုံရေးကိစ္စတွေမြန်မာနိုင်ငံအရေးတွေပါတယ်အဓိကအချက်ကတော့ကျွန်တော်နားလည်တာကတော့ဒီ cross border system လို့ခေါ်တဲ့နေဆက်ဖြတ်ကျော်ပြီးအကူအညီပေးကိစ္စတွေမှာ covid ကိစ္စလည်းပါဝင်ပေါ့လေအဲ့ဒါတွေလုပ်တဲ့အခါမှာ American ကအဲ့ကိစ္စကိုအားကျွမ်းမှန်တလို့ပို့စူးစမ်းနေတဲ့အချိန်မှာအကူအညီတွေကိုလည်း commitment ပေးထားပြီးသားလည်းဖြစ်ပါတယ်အဲ့ကိစ္စမှာထိုင်းနိုင်ငံရဲ့အကူအညီမပါဘဲလုပ်လို့မရအောင်အဲ့ဒါကြောင့်ထိုင်းရဲ့အစိုးရကလာပြီးတော့ဆွေးနွေးတာပေါ့လေဒီ CIA သူတို့အကြီးကဲနေတယ်ဒါပေမဲ့အဲ့ကိစ္စမတိုင်ခင်မှာလဲ UN မှာတာဝန်ထမ်းဆောင်နေတဲ့ US Ambassador တို့ဝင်းဒီရှာမန်တို့ကနေပြီးတော့ဒီ Deputy Assistant Secretary of State ကနေပြီးတော့ထိုင်းနိုင်ငံကိုလာပြီးတော့ဒီ cross border assistant နဲ့ပတ်သက်ပြီးတော့လာဆွေးနွေးတယ်ပေါ့နော်ဒီမြေသက်ဖြတ်ကျော်ပြီးအကူအညီပေးကိစ္စတွေပေါ့ဒီဆွေးနွေးတဲ့ကိစ္စတွေကို follow up လုပ်တာကအခု CIA ဒုတိယအကြီးကဲလုပ်တာလို့ကျွန်တော်နားလည်ထားပါတယ်
ဟုတ်ကဲ့အဲ့တော့အခုလို့ဒီအထက်ထက်ဆွေးနွေးနေရတာကလက်တွေ့လုပ်တဲ့နေရာမှာဘလို့အသေးစိတ်အနေထားမျိုးတွေရှိနေလို့လဲ
။နေဆက်မှာရှိတဲ့ဒေါက်တာစင်ဒီယာမောင်တို့ဖွဲ့စည်းတဲ့ EAO လို့ဖြစ်တဲ့အမှဒီလက်နက်ကိုင်တိုင်းနာဖွဲ့တွေတခြား NGO တွေပြီးတော့ US A လို့ IRC လို့ဖွဲ့စည်းတဲ့နေအားလုံးပူးပေါင်းပြီးလောက်မှာဖြစ်တဲ့အတွက်ကြောင့်လောက်တဲ့အခါမှာလဲထိုင်းနိုင်ငံနဲ့လုံးဝမဖြစ်တဲ့အတွက်ကြောင့်ထိုင်းနိုင်ငံရဲ့အကူအညီကိုသူကလိုအပ်နေတာဖြစ်ပါတယ
်။ဟုတ်ကဲ့ အဲ့ဒီတော့အဓိကကိုဗစ်ကိစ္စအပြင်လုံခြုံရေးကိစ္စကလည်းပါတယ်ဆိုတာကနောက်ဒုဝန်ကြီးချုပ်နဲ့လုံခြုံရေးဆိုင်ရာအဓိကတာဝန်ရှိတဲ့သူပေါ့နော်လက်ရှိစစ်ကောင်စီရဲ့ဒုက္ခထားလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးအောင်ပရဗုတ်ဝန်ဆွေဝန်နဲ့လည်းတွေ့တယ်ဆိုတော့ဘလို့အသေးစိတ်အနေထားမျိုးကိုဆွေးနွေးတာလဲ
ထိုင်းမြန်မာနယ်စပ်နဲ့တရုတ်မြန်မာနယ်စပ်ကိုကြည့်မယ်ဆိုရင်တရုတ်မြန်မာနယ်စပ်မှာဆိုရင်ဒီအစိုးရကနေပြီးတော့EU တွေနဲ့တွဲပြီးတော့ဒီ COVID prevention ကိစ္စတွေ COVID ဆေးထိုးတဲ့ကိစ္စတွေကိုသူတို့အောင်မြင်လုပ်နိုင်ခဲ့တာကိုလည်း US ကအထူးပြုလေ့လာခဲ့တာကျွန်တော်တို့တွေ့ရတယ်။အဲ့ဒီအခါမှာထိုင်းမှာဆိုရင်လည်းဒီ COVID ကိစ္စနဲ့တွဲပါလာမှာတော့လုံခြုံရေးကိစ္စပေါ့လေ။ဒီလက်နက်ကင်အဖွဲ့တွေနဲ့နောက်ပြီးတော့အခုနောက်ဆုံးဒီထိုင်းမြန်မာနယ်စပ်ကိုရွှေ့ပြောင်းလာတဲ့ထောင်နဲ့တောင်နဲ့ချီရှိတဲ့နိုင်ငံရေးအာဏာသိမ်းပြီးနောက်မှာရောက်လာတဲ့သူတွေပြီးတော့ PDF အဖွဲ့တွေ CDM အဖွဲ့တွေအဲ့သူတွေရှိတယ်ပေါ့နော်။ရှိတဲ့အခါကျတော့ဒီလူတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလည်းထိုင်းအကြီးအကဲတွေနဲ့ဆွေးနွေးကြလို့အကျိုးဆောက်လို့ရပါတယ
်ဟုတ်ကဲ့ဒီနေ့မှဘာကြောင့်အခုလို့ဆွေးနွေးဖို့လိုခဲ့တာလဲ
ဘာကြောင့်လဲဆိုတော့ဒီနေဆက်တည်ငြိမ်ရေးကိုထိုင်းကလိုအပ်နေတယ်ဒါပေမဲ့နေဆက်မှာလည်းအာဏာသိမ်းတဲ့အချိန်ဆက်ပြီးတော့ကရင်နေဆက်မှာတည်ငြိမ်မှုတွေဒုက္ခတွေထွက်လာတာတွေမိုင်းဂရန့်တွေထွက်လာတာတွေဒါအပြင်ဖြစ်ခတ်မှုတွေလည်းနေပုံကျတဲ့ကိစ္စတွေလည်းဖြစ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စတွေဖြစ်နေတဲ့အခါမှာဒီ8ဒီ assistant တွေကိုအကူအညီပေးမှာဒီရဲအကုန်လုံး coordination ဘယ်လိုရအောင်လုပ်မလဲဆိုတဲ့ကိစ္စတွေအားလည်းအဓိကဒီထိုင်းနဲ့အမေရိကန်မှာဆွေးနွေးတဲ့အချက်တွေလိုပဲကျွန်တော်သုံးသပ်ချင်ပါတယ်
ဟုတ်ကဲ့မြန်မာနိုင်ငံရေးတစ်ခုလုံးအခြေအနေနဲ့ပတ်သက်လို့ရော
မြန်မာနိုင်ငံရေးတစ်ခုလုံးနဲ့တော့မပြောလို့မရဘူးထင်တယ်လေအခုဖြစ်နေတဲ့အခြေအနေတွေအကုန်လုံးကိုထိုင်းနဲ့ပတ်သက်ပြီးတော့အမေရိကန်ကအားလုံးကိုဆွေးနွေးနေတာရှိတယ်ထိုင်းကလက်ရှိထိုင်းအစိုးရကသူ့ရဲ့တည်ချက်ကိုဖွင့်ပြီးမပြောရတဲ့ကိစ္စတွေကိုလည်းအားမလို့အများဖြစ်တာတွေရှိမှာပေါ့နော်ဒါပေမဲ့ထိုင်းနိုင်ငံအနေနဲ့အမေရိကန်ရဲ့အရင်ကtraditionally သူကလည်းမဟာမိတ်အဟောင်းဖြစ်တဲ့အတွက်ကြောင့်ထိုင်းနဲ့ US တန်းမှာတော့မြန်မာပြည်မှာဖြစ်ပေါ်နေတဲ့ကိစ္စတွေကိုသူတို့ဆွေးနွေးမယ်ဆိုတာအသေးချာပဲဖြစ်တယ်မြန်မာပြည်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပေါ့နော်ဒါပေမဲ့ဘလောက်ထိရင်းရင်းနှီးပွန့်ပွန့်လင်းလင်းဆွေးနွေးနိုင်လဲဆိုတော့ပြဿနာရှိတာပေါ့ဘာကြောင့်လဲဆိုတော့ဒီနေ့လက်ရှိထိုင်းဆိုတာလည်းမြန်မာစစ်ကောင်စီနဲ့မြန်မာစစ်ဗိုလ်ချုပ်တွေနဲ့အလုံးကိုရင်းသူဖြစ်တယ်အဘကစစ်ကောင်စီလူကြီးတွေပေါ်မှာလည်းတစုံတရာဒီ inferiority ရှိတယ်ဆိုတာကို American ကလည်းသဘောပေါက်ထားတယ်တင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးအောင်စောခင်ဗျာ
ဗီအိုအေကနေဒီနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ဗီအိုရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုသောရရှင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒုအတန်အပတ်စဉ်ကဏ္ဍထိုးလင်းမှုအလဲရောက်လာပါပြီမြန်မာနိုင်ငံရဲ့ဒေသအသီးသီးမှာဖြစ်ပေါ်ကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြောင်းကိုစုစည်းတင်ပြထားတဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်တပ်ကသခိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံတွင်းမှာရှိတဲ့နေအိမ်တွေနဲ့တခြားပိုင်ဆိုင်မှုဒါဇင်ပေါင်းများစွာကိုနိုင်ငံတော်အပိုင်ဖြစ်သိမ်းယူနေပါတယ်။ဒီလိုသိမ်းယူမှုတွေဟာဆေးရနာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်သူတွေကိုတည်ရည်ယူဖို့အတွက်ကြိုးပမ်းမှုရဲ့အစိတ်အပိုင်းဖြစ်တယ်လို့ယူဆရပါတယ်။ဒီဆောင်မအပြည့်စုံကိုဆက်လက်တင်ဆက်ပေးပါမယ်။ဆရာနာသိမ်းမှုဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုမြန်မာနိုင်ငံအနှံ့ပြားမှာပြုလုပ်ခဲ့ခြင်းကကိုစက်တင်ကလည်းသူ့မျိုးနယ်ကနေတက်တက်ကြွကြွဆန္ဒပြခဲ့သူပါ။ဆန္ဒပြခေါင်းဆောင်လို့ယူဆရတဲ့သူတွေကိုစစ်ကောင်စီကဖမ်းဆီးမှုတွေလုပ်လာချိန်မှာတော့ကိုစဲတင်းကနေအိမ်ကိုစွန့်ခွာခဲ့ပါတယ်။မိသားစုတစ်ပွဲတစ်ပြားနဲ့နေအိမ်ကိုစွန့်ခွာခဲ့တာ9လကျော်6လလောက်ရှိပါပြီ။ သူကဝက်လက်မြို့နယ်မှာကိုပိုင်ထက်တန်းချောင်းဖွင့်ပြီးအသက်မွေးဝမ်းကြောင်းပြုပါတယ်။အော်တိုဝါလာကုံပိုင်းမှာတော့သူတို့မိသားစုပိုင်တဲ့နေအိမ်နဲ့ကိုပိုင်ချောင်းကိုစစ်ကောင်စီရဲ့အဖွဲ့ဝင်တွေရောက်လာပြီးနိုင်ငံတော်ပိုင်ဖြစ်သိန်းစီကအဆောက်အဦတွေကိုချိတ်ပိတ်သွားတယ်လို့ကိုစဲတင်သိလိုက်ရပါတယ်။သိန်းစီခံလိုက်ရတဲ့သူ့အိမ်ရှိနဲ့ကိုပိုင်ချောင်းရှိမှာတော့ PDF နဲ့ဆက်ဆက်တာကြောင့်နိုင်ငံတော်ပိုင်သိမ်းဆည်းလိုက်ရတယ်ဆိုတော့ဖနိုင်းအနီရောင်ချိတ်ဆွဲထားပါတယ်။ကိုစဲတင်ကအနာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပေမဲ့ PDF နဲ့ဆက်ဆက်တယ်ဆိုပြီးစစ်ကောင်စီကခေါင်းစဉ်တက်တာကိုတော့ညှင်းဆိုပါတယ
်။ PDF နဲ့ကတော့ဟိုလိုကြီးတကယ်မဆက်သွင်းမိပါဘူး။အဲဟိုဆန္ဒပြတော့တက်ကြလို့စားဆိုတဲ့တော့ပါတော့။အဲ့လောက်ဒီတော့ဒါအဲ့လောက်ကိစ္စနဲ့တော့ဒီလောက်ဒီမလိုအပ်ဘူးလို့ထင်တာပဲ။ဟိုကျွန်တော်က NLD ပါတီဝင်မဟုတ်ခင်ဗျ။
ဒီလိုသိမ်းဆည်းခံရတာဟာသူတို့မိသားစုရဲ့စီးပွားရေးကိုဖျက်ဆီးဖို့လုပ်တာနဲ့အတူတူပဲလို့သူကပြောပါတယ်
။အဲစာတင်ကုန်တွေအဝေးမြင်ပေါ့နော်စာတင်ကုန်တွေအဲအတွင်းကပစ္စည်းတချို့တွေကားနဲ့နှစ်ခေါက်ပြည့်အောင်တည်တယ်လို့အဲ့လိုတော့ပြောအဲ့လိုတော့အဲမျိုးတွေကတရင်ပြေးကျောင်းတစ်ခုကိုလုံးဝဖွင့်လို့မရအောင်စာတင်ကုန်တွေပါဒါတင်းလိုက်တယ်ဆိုတဲ့ခါကျတော့ဟိုကျွန်တော်ရဲ့ပြည်ကျန်စဉ်ကိုပိုင်သုံးဆောင်တဲ့ပစ္စည်းလည်းမဟုတ်တဲ့အတွက်ဒါတသက်ကျောင်းကိုဖွင့်မရအောင်လို့โอ้บัวตะคู่โอ้ဖြက်စီးပြလိုက်တာလို့လုံးလုံးလုံးမရအောင်ဖြက်စီးပြလိုက်တာလို့အဲ့လိုမြင်တာပဲ
အခုလိုမျိုးနေအိမ်တွေနဲ့ចောင်းတွေသိမ်းခံလိုက်ရတာကကိုစဲတင့်တယောက်တည်းတော့မဟုတ်ပါဘူးအော်တိုဘာလ၄ရက်နေ့ကမုံရွာဒေါနာချန်ရက်ွက်က NLD ယုံအော်တိုဘာလ25ရက်နေ့ကရေဦးတိုင်းဒေသကြီးလွတ်တော်ကိုစလဲရဲ့နေအိမ်တွေလည်းသိမ်းဆီးထားခံရပါတယ်အဲ့နောက်မှာတော့စကိုင်းတိုင်းတွင်းမှာရှိတဲ့လွှတ်တော်ကိုယ်စားလှယ်နဲ့စီဒီအမ်ပါဝင်သူတွေရဲ့ပိုင်ဆိုင်မှုတွေဖြစ်တဲ့နေအိမ်တွေ၊ကိုပိုင်ကျောင်းတွေ၊စတိုးဆိုင်တွေ၊ဈေးဆိုင်တွေနဲ့တဲခိုကန်းတွေကိုထပ်မံချိတ်ပိတ်လိုက်ပါတယ်။အဲ့လိုတိမ်းဆဲခံရတဲ့အဆောက်အဦတွေရဲ့ရှေ့မှာတော့ကိုယ်စားတဲ့အိမ်မှာကတ်ထားသလိုစာမျိုးကိုဖနိုင်းအနီရောင်နဲ့ချိတ်ဆွဲထားပါတယ်။အိမ်ချိတ်ပိတ်ခံရတဲ့ရေဦးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွေးကတော့သူကိုယ်တိုင် PDF လို့ပြောနေသလိုနေအိမ်ချိတ်ပိတ်ခံရတာမျိုးဖြစ်လာနိုင်တယ်ဆိုတာကိုလည်းကျွတ်တက်ပြီးသားဖြစ်တယ်လို့ပြောပါတယ်
။ PDF နဲ့ပတ်သက်လို့တိမ့်တယ်လို့ပြောတယ်။ဒီပေါ်မှာဘယ်လိုတုံ့ပြန်ပြောမလဲဆိုရင်တော့ဟိုဒါတိမ့်ပေါ့ဒါဒါအာရမနဲ့ဥရိနဲ့မင်းကြီးဆောင်ရပြီးထင်ရလုံနေတဲ့အကျံဖက်အဖွဲ့ကြီးပဲလေသူတို့ကတော့သူတို့ထင်တာသူတို့လုံနေတာဥရိနဲ့ညီချင်းမညီချင်းကတော့ဘာမှစဉ်းစားစရာအကြောင်းလည်းမရှိပါဘူး
။အရာတော်မြို့နယ်က CDM လုတ်ထားတဲ့စီပင်ဥက္ကဋ္ဌရဲ့သားဖြစ်သူကတော့သူတို့နေအိမ်နဲ့ဈေးဆိုင်တွေချိတ်ပိတ်ခံရတဲ့အတွက်မိသားစုရဲ့စာဝင်နေရေးကိုစိုးရိမ်မှုရှိတယ်လို့ပြောလာပါတယ
်။ PDF ကျမကြီးတင်မကောင်းဘူးကြ။ကျမကြီးတင်မကောင်းတော့သူ့ကိုစိုးရိမ်တာပေါ့နော်။အဲဖေရတနေရာသားတနေရာဂျန်နဲ့မိသားစုဝင်နေတဲ့နေရာအဲ့လိုမျိုးတနေရာကြီးနေနေရတဲ့အခက်အခဲပေါ့နော်။အဲ့လိုတော့ရှိတယ်ကြ။အင်းစီးပွားရေးလုပ်ငန်းလည်းအခုအကုန်လုံးပိတ်ဆို့ထားတယ်။ရောင်းဝယ်မပြုတော့ဆိုတော့လေ။အဲကျွန်တော်တို့ကတော့အဆင်ပြေပါတယ်။ကျွန်တော်တို့ကတော့ဒီလိုပဲဖြစ်တွန်နေတာပေါ့။အဲ့လိုမျိုးအင်းကဒီလိုတွေဆိုရင်တော့
အဲ့ဒီနေ့ကစစ်ကောင်စီဖွဲ့ဝင်တွေလာပြီးချိတ်ပိတ်သွားတဲ့ပုံကိုလည်းမျက်မြင်တွေ့ရှိသူတွေရဲ့ပြောစကားအရသူသိရပုံကိုအခုလိုပြောပြပါတယ
်။အဲကျွန်တော်တို့မိသားစုအိမ်ရဲ့ပြီးရင်မိသားစုစီးပွားရေးလုပ်ငန်းလေးရှိရပေါ့နော်။ဒီထဲမှာဒီရာမျိုးစီးပင်သားရာပြုမတည်တယ်မှာအဲ့ဒီတွေကဟိုဟာဆိုင်နေတာပေါ့နော်ဆိုင်နေတဲ့အချိန်ကြီးပဲ။အဲ့အဲ့အရာကိုချိတ်ပိတ်ခံရတာပေါ့။မှာတော့ဒီမိသားစုစီးကုန်းလုံးလိုက်မှာတော့ဟိုအမားတယောက်တာဝန်ယူပြီးတောင်းရောင်းနေရပါတယ်။တိုင်ဟိုကျတော့လာတော့အဲဦးသက်ရှိအဲလားဆိုပြီးကျွန်တော်ဖြစ်နေမယ်အဲလိုမျိုးပေါ့နော်လာတော့ကျွန်တော်ဖြစ်နေမယ်ကျွန်တော်နာမည်နေတော့မဟုတ်ဘူးဦးသက်ရှိတိုင်လာလို့ပြောပြီးတော့ဦးသက်ရှိတိုင်လို့ပြနေတာဟာတော့မှဆိုဒီကဟိုဈေးဈေးတွေအကုန်လုံးကနေပြောဒါဦးသက်ရှိတိုင်မဟုတ်ဘူးသူတို့မိစီဝါးလုပ်ငန်းဆိုပြီးတော့ပြောတော့အဲကျတော့တမျိုးပြောင်းသွားတယ်တနားရီတင်းမှာအကုန်ရှိပေါ့နော်တနားရီချိန်ပြီးရတဲ့ပုံမျိုးပြောသွားပြီးတော့အဲဒါပြီးချိန်ပြီးသွားလို့ပြော
အဆောက်အဦတွေကိုချိန်ပိတ်သိမ်းဆဲတာဟာဥပဒေကြောင်းအရတရားဝင်မှုမရှိဘူးလို့တရားလွှတ်တော်ရှေ့နေတဲ့အုပ်ကပြောထားပါဗျ။ဒီလိုသိမ်းဆည်းမှုတွေကမူရင်ဇေဝနဲ့စိတ်ကိုပြောင်းလဲစေတတ်တဲ့ဇေဝများဆိုင်ရာဥပဒေအရသာသိမ်းဆည်းခွင့်ရှိတယ်လို့လည်းပြောထားပါဗျ။ဒါအပြင
်အဲဒီရာဇဝတ်တစ်ခုခုပေါ့နော်ဖြစ်လာပြီးရေးဆိုရင်အမှုဖြစ်ပွားနေတဲ့ကာလအတော်သေးမှာဆိုရင်အဲဒီနေအိမ်အဆောက်အုံကိုသူကချိတ်ပိတ်လို့ရတယ်နော်ချိတ်ပိတ်လို့ရတာဖြစ်ပါတယ်ပြီးတော့ဟိုအခုမှကြတော့ကျမတို့ဒီလက်တလုံးမှာအဲဒီအမိန့်တစ်ခုမှကြတော့ဒီအခုပေါ့နော်ဒီအာ ဒီစီဝါဒီနှောင်းပိုင်းမှာပေါ့နော်သူတို့ဘာကိုပါလဲတာချင်းညာချက်ရှိလဲဆိုတဲ့ခါကျတော့ဒီအရှိအဝါလဲမိအိမ်မှာပေါ့နော်ဒီအဲဝေးမတိုင်ထားပဲနဲ့နော်ဟိုပါလဲဟိုအဲဝေးမတိုင်ထားပဲနဲ့နော်အမိမတိလူတွေကိုအစုခဲ့တွေကိုလက်ခံထားတယ်ဆိုရင်အဲ့ဒီနေအိမ်ကိုဟိုနိုင်ငံတော်ဘာနာဖြစ်နေတော့ချိတ်ပြနေဆိုတာမျိုးတော့ရှိတယ်ဆိုတော့ဒီလိုအနေထားမျိုးမှာပဲမီးအင်တအင်ကိုကျွန်တော်တို့ချိတ်ပြီးလို့ရတယ်သို့မဟုတ်နိုင်ငံတော်ဘန္နာတွေနဲ့တင်းသေးလို့ရတာဖြစ်တယ်အဲ့ဒီမီးမအပကျန်တဲ့ဟာတွေမျိုးဆိုရင်တော့ကျွန်တော်တို့တွေတင်းသေးလို့ရတာမဟုတ်ပါဘူးဒီလိုမျိုးတင်းသေးခြင်းဟာလည်းဥပဒေနဲ့မညီပါဘူးလို့
အကျန်းဖက်တိုက်ဖြတ်ရေးဥပဒေမှာလည်းချိတ်ပိတ်တာနဲ့ပတ်သက်ပြီးမတွေ့ရတဲ့အတွက်အခုလိုလှုပ်ဆောင်ချက်ညွှန်ကြားချက်တွေကတည်ဆဲဥပဒေနဲ့မညီဘူးလို့သူမကအဖြစ်ဆက်ပြောထားပါတယ်လူခွေကျွမ်းကျင်သူကိုနီကီဒိုင်းမွန်ကလည်းအနာသိမ်းပြီးနောက်ပိုင်းမှာပြုလုပ်တဲ့ဥပဒေညွှန်ကြားချက်တွေဖြစ်တာကြောင့်ဥပဒေရှုထောင့်ကကြည့်မယ်ဆိုရင်အကျုံးမဝင်သလိုနိုင်ငံတကာလူ့ခွင့်ရေးဥပဒေအရကြည့်မယ်ဆိုရင်လည်းပြည်သူကိုပြစ်မှတ်ထားပြီးတော့လူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်ပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့ခွင့်ရေးဝန်ကြီးဌာနကလည်းညှဉ်းနှံသူတွေကိုမှတ်တမ်းတင်ပြန်လည်ကူစားပေးဖို့လုပ်ရမယ်လို့ဆိုပါတယ်။ဒါအပြင် NUG အနေနဲ့ပြည်ရင်းပြည်ပအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့လည်းကူညီပေးဖို့လိုမယ်လို့ပြောကြားထားပါတယ်။နေဆောင်ဦးတွေချိတ်ပိတ်တင်းစေတာနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စီးရီးပြစ်မှုအဖြစ်မှတ်တမ်းတင်ထားပြီးတော့ပြည်သူအစိုးရတက်လာမယ်ဆိုရင်ချွင်းချက်မရှိပြန်လည်တင်းယူမယ်လို့လည်းထုတ်ပြန်ထားပါတယ် NUG, CRPH, NLD နဲ့ PDF တို့နဲ့သက်ဆိုင်တဲ့အဆောက်အဦတွေကိုစစ်တပ်ကချိတ်ပိတ်ပြီးနိုင်ငံတော်ပိုင်အဖြစ်တင်းယူနေတာကနိုဝင်ဘာလဆန်းအထိနေအိမ်အလုံး80ဝန်းကျင်ရှိနေပြီလို့RFA ရဲ့စည်ရင်ပြုစုထားမှုရသိရပါတယ်။အဲ့လိုတင်ယူထားတဲ့အိမ်တွေထဲမှာ NUG ယာယီသမရဒူဝါလက်ရှိလကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေဆိုးကျန်းမာရေးဒုတိယဝန်ကြီးဒေါက်တာရွှေပုံဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာစလိုင်းလျံမုံစခေါင်း ERI တိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီအိမ်တွေအပါအဝင်ကျောင်းသားတက်မကခေါင်းဆောင်တွေနဲ့ NLD ပါတီဝင်တွေရဲ့အိမ်တွေလည်းပါဝင်ပါတယ်။အရာတော်တိုင်းနေသားကြီးလွှတ်တော်ကိုစလဲဦးဝနာကလည်းပြည်သူပိုင်ပစ္စည်းပြည်သူပြန်ရဖို့အတွက်တော်လိုင်းရေးအမြင်အောင်မြင်အောင်ဆောင်ရွက်ရမယ်လို့ပြောပါတယ်
။တော်လိုင်းရေးပြီးရခြင်းကိုနိုင်အောင်လုပ်ရင်နိုင်အောင်လုပ်ဖို့လိုတာလေကိုနိုင်တာလေအကုန်ပြီးတော့အဲပြည်သူပိုင်ကတော့ပြီးပြီလေပြည်သူဆိုတာကျွန်တော်တို့ပိုင်တာလေ
အခုလိုအချိန်မှာအခုညီမဲ့နေသလိုခံစားနေရတဲ့ဝက်လက်ကဥစဲတင်ကတော့
ကျွန်တော်တို့ဒီအိမ်တိမ်ဖြစ်အောင်ဖန်တီးဖို့ဆိုတာတိတ်လွယ်တာမဟုတ်ဘူး။အဲကျတော့ဘာဖြစ်လဲဆိုတော့မိသားစုလိုက်ဘဝပြတ်တယ်လို့အဲ့လိုခံစားရတာပဲ။ဟုတ်တယ်ကျွန်တော်တို့ကဒါရီယာကိုမတရားသဖြင့်ရှာထားတဲ့ဟိုစီစဉ်ဥစ္စာလည်းမဟုတ်ဘူးဟိုကိုယ့်ကိုယ်ရုံးသားစူးစမ်းမှုနဲ့ဒီတိုင်းတာတီရောက်အဲ့ဒါချွေချံချွေတားပြီးလှုပ်ဆောင်လာရတာဆိုတော့ဟိုမိသားစုလုံးစိတ်လည်းဆင်းရဲကြတယ်ပေါ့ဗျာဆိုရင်ကျွန်တော်တို့ပိုင်ဆိုင်မှုကိုအရှိတိုင်းနဲ့ပြန်ရကျင်တာပေါ့ဗျာ
မြို့နယ်ပါတီရုံးနဲ့နေအိမ်တွဲလျက်ဖြစ်နေတဲ့ဝက်လက်ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးမြင့်သိန်းတို့နေအိမ်ဟာလည်းချိတ်ပိတ်ခံထားရတဲ့အပြင်ကလထိုင်လုံး200ကိုလည်းတည်ယူသွားတယ်လို့ပြောပါတယ်ဒီလိုဖြစ်ရတွေ့အတွက်ဥမြင့်သိန်းကတော့နိုင်ငံတကာရဲ့ဖိအားတွေလိုအပ်တယ်လို့မှတ်ချက်ပြုပြောဆိုပါတယ
်ကျွန်တော်တို့အနေနဲ့ဒါဘယ်သူမှဒါသူတို့ကိုကျွန်တော်တို့ဒါစောရကတက်လို့မရတဲ့နေသားပါเนาะကျွန်တော်အနေနဲ့ပြောချင်တာကတော့နိုင်ငံတကာရဲ့အကူအညီပေါ့เนาะနိုင်ငံတကာကနေပြီးတော့စစ်ကောင်စီရဲ့ဥရိမဲ့လောက်ရက်တွေကိုမလုပ်ရဲအောင်ဖိဖိရောင်းနဲ့အရေးယူပညာပေးဆုံးမစေချင်ပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်တန်လှန့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမရှင်လေးကပံ့ပိုးပူနေထားပြီးFoundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်ရှင
်။ Frontier မြန်မာအဖွဲ့သားတွေတင်ဆက်တဲ့ဒို့အတန်စီစဉ်ကိုနားဆင်ကြရတာပါခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင် အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်မှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အသံကထုတ်လွှင့်နေတဲ့တင်းကွန်းနေနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိတင်ဆက်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6153ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒီတရပိုင်းနိုင်ဝဲအတွင်းမှာကမ္ဘာနဲ့မြန်မာကထိတ်တန့်ရောက်တပတ်အတွင်းသတင်းတွေမထုတ်လွှင့်ခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာဆိုတဲ့အစီအစဉ်ကိုအရင်တင်ဆက်သွားမှာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရတရက်အုပ်ချုပ်လိုက်တာနဲ့အဲ့ဒီအစိုးရရဲ့အုပ်ချုပ်မှုကဒီမိုကရေစီကျတဲ့အုပ်ချုပ်ရေးဖြစ်ပါပြီလား။အုပ်ချုပ်ရေးဟာရွေးကောက်တင်မြှောက်ခံပုဂ္ဂိုလ်တွေရဲ့အစိုးရဝန်ထမ်းတွေရဲ့ကိစ္စပဲတက်သက်ပဲပါလားဆိုတာရဲ့ပြည်သူလူထုရဲ့အခန်းကဏ္ဍမပါတော့ဘူးလားဆိုတာရဲ့ဒီအကြောင်းတွေကို Oxford တက္ကသိုလ်မှာပါရဂူဘွဲ့ယူဖို့စ조사နေတဲ့ကိုအောင်ဟိန်းနဲ့ဆွေးနွေးပြီးတော့ဒီတစ်ပတ်ရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်မှာဦးတင်မောင်တန်းကတင်ဆက်ထားပါတယ်ဗျာ
နိုင်ငံရေးမှာအစိုးရတရက်အတွက်တရားဝင်မှုဟာအလုံးကိုအရေးကြီးပါတယ်ဒီမိုကရေစီလို့ပြောကြတဲ့အခါပြည်သူလူထုအတွက်ပြည်သူလူထုကတရားမျှတလွတ်လပ်သောရွေးကောက်ပွဲနည်းလမ်းနဲ့ရွေးချယ်တင်မြှောက်တဲ့အစိုးရလို့နားလည်တတ်ကြပါတယ်ဒါကြောင့်ခေတ်ပြိုင်ဒီမိုကရေစီရဲ့အစိုးရဆက်တက်မှာတရားဝင်မှုအတွက်ရွေးကောက်ပွဲကအဓိကကျပါတယ်ဒါပေမဲ့ဒါနဲ့လည်းဘလုံလောက်ပြန်ပါဘူးဒီမိုကရေစီသဘောအရတရားဝင်မှုကိုပြောတဲ့အခါမှာတော့အဲ့ဒီလိုပြည်သူကရွေးချယ်တဲ့အစိုးရဖြစ်ရောမကပြည်သူလူထုပါဝင်ဆုံးဖြတ်နိုင်တဲ့အစိုးရစနစ်ခိုင်မာမခိုင်မာဆိုတဲ့သဘောပါပါဝင်လာပါတယ်ပြည်သူလူထုရဲ့ဘဝတိုးတက်ရေးအတွက်ဖြစ်တာကြောင့်ပြည်သူလူထုကပဲဒီအုပ်ချုပ်ပုံမှာတော့ချက်ဖြစ်ပါတယ်ဒါကြောင့်ပြည်သူလူထုရဲ့သိပိုင်ခွင့်တနည်းပြောရင်သတင်းရယူပိုင်ခွင့်ကိုအတိမတ်ပြုလေးစားတဲ့စနစ်တွေနဲ့အုပ်ချုပ်ပုံကိုတည်ဆောက်ကြရပါတယ်အဲဒါကြောင့်လဲပွင့်လင်းမြင်သာရေးတာဝန်ခံမှုရှိရေးနဲ့မူဝါဒခေါင်းများချမှတ်အကောင့်တဲ့ပေါ်ရေးတွေဟာအုပ်ချုပ်ရေးပြည်ပြပြောင်းလဲရေးတွေမှာအဓိကအချက်တွေဖြစ်လာကြတာပါဒီအကြောင်းတွေကိုပါတဂူဘွဲ့ယူဖို့စ조사နေတဲ့ကိုအောင်ဟိန်းနဲ့ဒီပတ်ဆွေးနွေးထားပါတယ်ကိုအောင်ဟိန်းဟာမြန်မာနိုင်ငံမှာလူမှုစီးပွားဆရာမူဝါဒလေ့လာရေးဌာနနဲ့မစ္စိကန်တက်ကတိုပူးပေါင်းပြီးလေယာစိုက်ပျိုးရေးဆရာထုတ်လုပ်မှုဝင်းဆက်သူတည်နာတွေလောက်ခဲ့ကြရမှာတော်တော်များများသူတည်နာတွေမှာပါဝင်ခဲ့တဲ့သူတယောက်ပါအခုခါမှာတော့အော့စတရီးယားတက္ကသိုလ်မှာဆက်လက်လေ့လာနေပါတယ်။ကိုအောင်ဟိန်းကိုကျွန်တော်အခုလိုစပြီးမေးကြည့်ပါတယ်။အဲ့တော့ပထမအဦးဆုံးကိုအောင်ဟိန်းကိုကျွန်တော်စပြီးမေးချင်တာကတော့ဒီမိုကရေစီနဲ့အုပ်ချုပ်ရေးစနစ်ဒီမိုကရေစီကိုအုပ်ချုပ်ရေးစနစ်ကဘယ်လိုအထောက်ပံ့ပြုနိုင်တယ်ဘယ်လိုအားနဲ့အောင်လုပ်နိုင်တယ်ဆိုတဲ့အကြောင်းလေးနဲ့ကျွန်တော်တို့စကြည့်အောင်ပါ။ကိုအောင်ဟိန်းပြောပြပါအောင်
ဟုတ်ကဲ့ဆရာအတိအကျတော့ဆရာခုနပြောလို့ပေါ့နော်ဒီဒီမိုကရေစီနဲ့အုပ်ချုပ်ရေးဆိုရင်ကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ဥပမာဆိုပါဆိုဆရာ Council of Europe ဆိုရင်သူတို့ချမှတ်ထားတဲ့ Democratic Good Governance ပေါ့နော်ဆရာဒီစနစ်ချက်ညွှန်းဆိုတင်နေပေါ့ဆရာအဲ့လိုချိတ်ဆက်ထားတာရှိတယ်ပေါ့ဒီစနစ်ချက်ထဲမှာကျွန်တော်တို့နိုင်ငံရေးနဲ့သက်ဆိုင်တဲ့ဟာတွေပါတယ်ဥပမာလွတ်လပ်ပြီးတော့ရားမျှတမှုရှိတဲ့ဟိုဟာရွေးကောက်ပွဲဖြစ်ရမယ်ပေါ့နော်ဒါပေမဲ့အုပ်ချုပ်ရေးနဲ့အဓိကထားပြီးပါတဲ့ခါတွေကြတော့ဥပမာဘယ်လိုလဲဆိုတော့သူကတောင်းယူမှုတောင်းခံမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်နောက်ကျွန်တော်တို့ဝင်လင်းမြင်သာမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်အဲနောက်ဥမာပေါ့ဖြစ်ရောက်တဲ့အုပ်ချုပ်ရေးဖြစ်ရမယ်ပေါ့နော်ဆရာဒါတွေလည်းပါတယ်ပေါ့နော်အဲကြတော့တို့ဒီခုနနိုင်ငံတကာအတွေးမှာတော့တို့ဒီမိုကရေစီနဲ့အုပ်ချုပ်ရေးကိုချိတ်ဆက်တဲ့အခါမှာဒီလိုဖြစ်တဲ့ဆိုရယ်စံညွှန်းတွေတော့ဆက်မထားတာရှိရောဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒီအကြောင်းချက်လေးတွေကိုပဲကျွန်တော်တို့နည်းနည်းပို့ပြီးတော့ပေါ့နော်အဓိကအချက်တွေပေါ့ခုန12ချက်ထဲကအဓိကကြားတဲ့အချက်ကလေးတွေကိုပဲကျွန်တော်ပြန်သွားရအောင်ပေါ့နော်ပထမဦးဆုံးပွင့်လင်းမြင်သာရေးဆိုတဲ့အကြောင်းချက်ကိုမြန်မာနိုင်ငံမှာအုပ်ချုပ်ရေးပြုပြင်ပြောင်းလဲရေးလုပ်တဲ့အခါမှာလည်းနိုင်ငံတကာအဖွဲ့အစည်းတွေကအလေးပေးပြီးပြောကြတာရှိပါတယ်။ဒါကြောင့်အစိုးရအဖွဲ့တစ်ဖွဲ့ ဆိုတာဌာနတွေဟာပွင့်လင်းမြင်သာဖို့လိုအပ်တာလေ
ကျွန်တော်နှစ်ပိုင်းအဓိကစီမံချက်နဲ့တော့တပိုင်းကကြတော့ခုနကကျွန်တော်ဒီမိုကရေစီကိုအခြေခံတဲ့ကျွန်တော်အုပ်ချုပ်ရေးဆိုတဲ့အခါကျတော့အဓိကတော့လော်လယ်နဲ့ပြောမယ်ဆိုရင်တော့ပြည်သူ့ကိုအခြေခံတဲ့အုပ်ချုပ်ရေးပေါ့ဗျာအဲ့ကြတော့တစ်ဖက်ကကြည့်မယ်ဆိုရင်ကျွန်တော်တို့ဒီမိုကရေစီမူဝါဒဒီမိုကရေစီပရင်စပယ်တွေဖက်ကကြည့်မယ်ဆိုရင်တော့အာဏာကိုအလွဲသုံးစားပြုလုပ်ခြင်းမရှိအောင်ကျွန်တော်ပွင့်လင်းမြင်သာမှုရှိတင်တယ်ပေါ့နောက်တစ်ခုကကျတော့အုပ်ချုပ်ရေးပိုင်းကကြည့်မယ်ဆိုရင်ကျတော့ကျွန်တော်ဘာလို့ပွင့်လင်းမြင်သာမှုရှိတင်လဲဆိုတော့သူကထိရောက်မှုရှိအောင်ပေါ့ဗျာနော်ဒီဘာဖြစ်လို့လဲဆိုတော့ခုနအထူးသဖြင့်ကျွန်တော်တို့ဟိုပြည်သူအနေနဲ့ပွင့်လင်းအုပ်ချုပ်တဲ့အခါမှာပွင့်လင်းမြင်သာမှုရှိမှသာလေပြည်သူအနေနဲ့ခံမလိုက်တဲ့မူဝါဒတွေခံမလိုက်တဲ့အကောင့်ထဲခေါ်လိုက်တဲ့စီမံကိန်းတွေဟာပြည်သူရဲ့တကယ့်လိုအပ်ချက်ကိုတိတိယယောက်ဖြေဆင်းနိုင်ရန်ရှိမရှိပြည်သူအနေနဲ့ပြန်ပြီးအကျေဆက်နိုင်မှာဖြစ်တာပေါ့ဆရာနော်အဲ့ဒီအတွက်ကြောင့်အရေးပါတယ်လို့ကျွန်တော်တို့ထင
်ပါတယ်ဟုတ်တယ်ဒီမိုကရေစီလို့ပြောတဲ့အခါမှာလည်းကျွန်တော်တို့ပြည်သူလူထုအတွက်ပြည်သူလူထုကတရားမျှတလွတ်လပ်တော်ရွေးကောက်ပွဲနီလန်းတွေနဲ့ရွေးချယ်တင်မြှောက်လိုက်တဲ့အစိုးရလို့ပြောကြတာ우အဲ့တော့ပြည်သူလူထုစီကနေလာတဲ့ပြည်သူလူထုစီပြန်သွားမယ်ဆိုတော့ပြည်သူလူထုပါဝင်နိုင်ရေးပေါ့နော်ဒီသဘောအရပွင့်လင်းမြင်သာရေးကလည်းခုနကော်ဝင်းပြောသွားသလိုအဓိကတော်တော်လေးအရေးကြီးပါတယ်တာဝန်ခံမှုနဲ့ပတ်သက်ပြီးတော့လည်းဒါနိုင်ငံတကာအဖွဲ့အစည်းတွေရောအုပ်ချုပ်ရေးပြုပြင်ပြောင်းလဲမှုတွေမှာပါတော်တော်များများပြောကြတာရှိတယ်။အဲဘာကြောင့်လို့ဝါဝေးပြောချင်ပါလဲ
။ဘာလို့တာဝန်ခံမှုပြောကြရလဲဆိုတော့ပြည်သူကတာဝန်ပြည်သူကဆွဲပေးလိုက်တဲ့အာဏာကိုဒီအုပ်ချုပ်တဲ့လူတွေကနေအသုံးပြုကြတဲ့အခါမှာပြည်သူစံနာအတိုင်းပေါ့နော်ပြည်သူလူခုနပြောတဲ့အတိုင်းဆိုပြည်သူလူအချက်အတိုင်းတကယ်လုံးမလုပ်ဆိုတာကဒီတာဝန်ခံမှုအပိုင်းနဲ့အများကြီးသွားပြီးတက်ဆိုင်တာပေါ့နော်။အဲ့တော့ကဘာပန်အနေနဲ့ကျတော့သူကနားလေတာကျတော့တာဝန်ခံမှုအပိုင်းကိုဆိုတော့နှစ်မျိုးသူကနားလေကြတယ်ပေါ့ဟု
တ်ကဲ့
ဆိုရင်ဒီတာဝန်ခံမှုတာဝန်ယူမှုကိုကျွန်တော်တို့ခုနဒီအဆင့်ဆင့်ပြန်ပြီးတော့ထိန်းချုပ်ထားတဲ့သဘောပေါ့ဆရာနော်ဥပမာပြည်သူကနေကြတော့နိုင်ငံရေးလောကမှာရှိတဲ့နိုင်ငံရေးသမားတွေကိုကျွန်တော်ရွေးခောက်ပွဲနဲ့ထိန်းချုပ်တယ်ပေါ့နိုင်ငံရေးသမားတွေကကျတော့ကျွန်တော်တို့ခုနအုပ်ချုပ်ရေးမှာရှိတဲ့လူတွေကိုကျတော့သူတို့ဒီတာဝန်ခံမှုတာဝန်ယူမှုရှိတဲ့ကော်မတီတွေနဲ့အဆင့်ပြန်လဲထိန်းချုပ်တယ်ပေါ့နော်ဆရာကျွန်တော်မှာပါလီမန်ထရီကော်မတီလိုဟာမျိုးပေါ့
အ
ကြီးရောကျွန်တော်တို့ခုနဝန်ကြီးတွေကကြတော့အောက်ဆီယာလူတွေပြန်ပြီးထိန်းချုပ်တယ်ပေါ့ဒါကတော့သူတို့ခုနကမ္ဘာပံပြောတာတော့ long route of accountability ပေါ့နော်ဆရာ
ဟုတ်ကဲ့
ဒါပေမဲ့အဲ့ဒီအပြင်ခုနပြည်သူကနေပြန်ပြီးတော့တာဝန်ခံမှုတာဝန်ယူမှုကိုပြန်ပြီးထိန်းချုပ်တာလေးရှိတယ်အဲ့လားကြတော့အဓိကကတော့ပြည်သူဒီခုနကျွန်တော်တို့မူဝါဒချမှတ်တဲ့အုပ်ချုပ်တဲ့အဆင့်ဆင့်မှာပြည်သူရဲ့ပါဝင်မှုကနေတစ်ဆင့်ပြန်ပြီးတော့ကျွန်တော်တို့တာဝန်ခံမှုတာဝန်ယူမှုကိုပြန်ပြီးထိန်းချုပ်တာပေါ့နော်အဲ့ဒီထိန်းချုပ်မှုအပေါ်ကနေထိန်းချုပ်တာလေအောက်ကနေထိန်းချုပ်တာလို့ပဲပြောကြအောင်အဲ့နှစ်ခုနဲ့ပြန်ပြီးထမ်းကြရတာပေါ့နော်ထိန်းချုပ်ကြရတာ
ဟုတ်ကဲ့အဲ့ဒီလိုတာဝန်ခံမှုရှိလာအောင်လုပ်ကြတဲ့နီးနာရန်တရားတွေပေါ့နော်ဒါခုနကိုအောင်ဝင်းပြောသွားတယ်ဆိုရင်အဲ့ဒီနီးနာရန်တရားစနစ်တွေပေါ့လေဆိုတော့အဲ့ဒါတွေအားလုံးဟာစောစောကကိုအောင်ဝင်းမူလအဖွဲ့မှာပြောသွားတယ်လို့ပဲပြည်သူလူထုအတွက်ထိထိရောက်ရောက်အကျိုးပြုနိုင်ရည်နဲ့အများကြီးဆက်ဆက်နေမယ်လို့ထင်ပါတယ်ဆိုတော့
ဟုတ်ကဲ့
ဒီအုပ်ချုပ်မှုကိုပြောတဲ့အခါမှာလဲကမ္ဘာပံကအတိတ်ပဲဖွင့်ဆိုချက်တစ်ခုကိုကျွန်တော်ဖတ်ရတာဆိုလို့ရှိရင်အုပ်ချုပ်ရေးခေါင်းတစ်ခုဆိုတာမူဝါဒခေါင်းတစ်ခုကျင့်သုံးနိုင်တဲ့ပတ်ဝန်းကျင်ကိုဖန်တီးတာပဲဆိုတဲ့သဘောမျိုးလေးပြောထားတာကိုတွေ့ဘူးတယ်ပေါ့နော်ဆိုတော့ထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ဆိုရင်ဘလို့အကြောင်းချက်တွေများလို့မလဲဗ
ျမူဝါဒကိုထိထိရောက်ရောက်အကောင့်ဖြစ်ဖွင့်နိုင်မယ်ဆိုရင်ကြတော့ဆရာဒီကကျွန်တော်ပြည်သူလူထုပါဝင်မှုကရေးကြည့်တယ်လို့တော့ကျွန်တော်မြင်တယ်ပေါ့နော်ပြည်သူလူထုလိုအပ်ချက်ကဘာလဲဆိုတော့ပြည်သူလူထုကြုံတွေ့နေရတဲ့ခက်ခဲတာကဘာလဲပြည်သူလူထုကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကဘာလဲဆိုတော့ဒါအတောက်တိတိကျကျနားလည်မှုကနေစမယ်ဆင်းနေပေါ့နော်ဗျာဒီကနေတစ်ဆင့်ခုနကျွန်တော်ဒီဖွံ့ဖြိုးပြီးနိုင်ငံတွေလို့ခေါ်တဲ့ဥမာ UK တို့ US တို့မှာဆိုကြတော့ကျွန်တော်တို့ခုနဒီကျွန်တော်ဥပဒေတွေကြားထမ်းပြီးတော့မူဝါဒဆမှတ်တဲ့လမ်းစဉ်တစ်ခုမှာပြည်သူလူထုနဲ့ဟိုပြည်သူလူထုကိုဖိတ်ခေါ်ပြီးတော့စီနီတိုင်းမှုတွေလောက်ကိုလောက်ရမယ်ဆိုတဲ့ဥပဒေတွေချမှတ်ထားတာမျိုးတွေအာရှိမယ်ပေါ့နော်ဆရာဒီဖွံ့ဖြိုးတဲ့နိုင်ငံတချို့မှာကြတော့အဲ့လိုဥပဒေမျိုးမရှိတော့ပြည်သူလူထုကိုတနည်းတစ်ပုံနဲ့ဒီဥပဒေချမှတ်ထားခြင်းမရှိတော့တနည်းတစ်ပုံနဲ့ပါဝင်ခွင့်ရှိအောင်ဒုဗန်နဲ့ဥပမာတွေလည်းရှိပါတယ်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့အဲမကြသေးခင်ကလည်းကိုအောင်ဟင်းကဒီစာတန်းဆောင်ရေးဖို့အတွက်နိုင်ဂျီးရီးယားကိုသွားခဲ့တယ်ပေါ့နော်အာဖရိကနိုင်ငံတွေကိုသွားခဲ့တယ်ဆိုတော့ဖွံ့ဖြိုးစေနိုင်ငံတွေနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကအဲ့ဒီလိုထိရောက်တဲ့အုပ်ချုပ်မှုကောင်းကိုကျင့်သုံးတဲ့နေရာမှာဘယ်လိုများကွက်ပြားခြားနာတာတွေ့ရလဲဗ
ျဟုတ်ကဲ့ဆရာဥမာခုနနည်းနည်းစပြီးတော့ပြောခဲ့သလိုပါပဲဆရာဥမာကျွန်တော်တို့ UK မှာဆိုရင်ကျွန်တော်တို့ဒီထိရောက်တဲ့မူဝါဒချမှတ်ရေးဖြစ်ဖို့ဆိုရင်အထူးသဖြင့်ခုနကျွန်တော်ကပြောနေတဲ့အချိန်မှာပြည်သူလူထုပါဝင်မှုကိုစောင့်ပေးပြီးကြောင်းနေအဲ့ကပဲဆက်ပြီးပြောကြတာပါဆရာပြည်သူလူထုပါဝင်မှုရှိအောင်ဆိုတော့ကျွန်တော်တို့ဒီဥပဒေချမှတ်ထားတာရှိတယ်ပေါ့နော်ကျွန်တော်ဒီ policy တစ်ခုချမှတ်တော့မယ်ဆိုရင်ပြည်သူလူထုနဲ့ ဒီလိုလူလူကိုဒီ consultation လုပ်ရတဲ့ process မှာမချစ်မနေပါဝင်ခွင့်ပြောင်းဥပဒေထားမှတ်တာမျိုးဖွံ့ဖြိုးပြီးနိုင်ငံတွေမှာ UK လိုဟာမျိုးမှာပါဒါမှမဟုတ်ရင်ဥပဒေတစ်ခုကိုစာချမှတ်တော့မယ်ဆိုရင်သူက consultation period ပေါ့နော်ဒီကာလအတွင်းမှာဒီလိုလူလူအနေနဲ့သူက complaint တင်လို့ရတယ်ဒီဥပဒေနဲ့ပတ်သက်ပြီးတော့နော်အဲ့လိုကာလမျိုးတွေသတ်မှတ်ထားအောင်ချမှတ်ကြမယ်ဆိုပြီးတော့ကျွန်တော်ဒီဖွံ့ဖြိုးပြီးနိုင်ငံတွေမှာချမှတ်ထားလိုက်ပြီပေါ့နော်ဥပမာဖွံ့ဖြိုးတဲ့နိုင်ငံတွေမှာကြတော့သူကသူဆရာအိန္ဒိယလိုနိုင်ငံမျိုးမှာကြတော့တချို့စိတ်တွေမှာဆိုရင်သူကအောက်ခြေမှာရှိတဲ့ခုနဝန်ထမ်းတွေကအစားသူတို့ကဒီလူလူအခြေခံနဲ့တခြားအဖွဲ့အစည်းကျွန်တော် CSO တွေခေါ်တာပေါ့နော် Civil Society Organization တွေကိုပါဝင်ခွင့်ရပြီးတော့သူတို့နဲ့ဆွေးနွေးတိုင်ပင်ပြီးတော့အာဒီကျွန်တော်တို့ဒီစီမံကိန်းတွေကိုဘယ်လိုအကောင့်တွေပေါ်ကြမယ်ခလေးတွေကိုဘယ်လိုပညာသင်ကြမယ်အာတမကြီးဝန်ဆောင်မှုတွေကိုဘယ်လိုပေးကြမယ်ဆိုပြီးတော့ကျွန်တော်တို့ခုနဥပဒေမချမှတ်ထားတာတောင်မှဒီလူလူကိုတိုင်ပင်နဲ့ဓလိထုံနှန်းစင်တာနဲ့တွားကြတဲ့အဖွဲ့တွေလည်းရှိပါတယ်ဆရာဥမာဒီရလို့ခံနေမှာပေါ့
ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းလေးပါအထူးသဖြင့်အုပ်ချုပ်မှုပြုပြင်ပြောင်းလဲရေးတွေကိုလှုပ်ကြတဲ့အခါမှာပေါ့နော်အရင်တုန်းကတော့အဲ new public management ဆိုပြီးတော့ခေါ်တဲ့အများပြည်သူဆိုင်ရာစီမံခန့်ခွဲမှု tip ဆိုတဲ့အယူအဆနဲ့ပြောင်းလဲလာကြတာရှိတယ်ပမာအဖြစ်ဆိုရင်ပုဂ္ဂလိကကဏ္ဍမှာစီမံခန့်ခွဲသလိုနော်ဒီအစိုးရလုပ်ငန်းတွေမှာလည်းပုဂ္ဂလိကဆန်ဆန်စီမံခန့်ခွဲရေးကိုသွားမယ်ဆိုတဲ့ဟာတွေရှိတယ်နောက်ပိုင်းမှာကြတော့အဲ citizen engagement ဆိုတဲ့နိုင်ငံသားတွေပါဝင်တဲ့နော်ပြုပြင်ပြောင်းလဲရေးတွေလှုပ်လာကြတာရှိတယ်အဲ့တော့ကဘာကြီးကဘလို့လမ်းကြောင်းမျိုးပေါ်ပါအုတ်ချုပ်ရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးသွားနေတာကိုတွေ့ရတယ
်။အဟုတ်ဆရာပြောတာမှန်တယ်ဆရာခုနကဒီလက်ရှိအရွေးကပေါ့နော်ကျွန်တော်နားလဲတလောက်ကတော့ခုနကဆရာပြောခဲ့သလိုပဲအရင်တုန်းကကြတော့သူကဒီ390ပိုင်းနေမှာဒီပုဂ္ဂလိကဆန်နဲ့အုတ်ချုပ်ရေးပုံစံမျိုးနဲ့သွားကြရအောင်ဆိုပြီးတော့လှုပ်ကြတာရှိတယ်ပေါ့နော်အတိုင်းအတာတစ်ခုတစ်ခုမအောင်မြင်တာရှိတယ်။မအောင်မြင်တဲ့အခါအလားလဲဘာလို့လဲဆိုတော့အခုကျွန်တော်နေတဲ့ကဘာကရှိနေတဲ့ပြဿနာတွေကအဖွဲ့အစည်းတစ်ခုတည်းကဖြည့်ဆင်းလို့မရတဲ့ပြဿနာတွေအများကြီးရှိလာတာပဲပါလာပါတော့ဆရာ။အဲပြီးတော့ရှုပ်ထွေးတဲ့ပြဿနာတွေပါလာတာရှိတယ်။အဲကြတော့အရွေးအနေနဲ့ကတော့ဖြစ်နိုင်တာပို့ပြီးတော့ပူပေါင်းပါဝင်ပြီးတော့တောင်းရကြတာပေါ့။အဖွဲ့အစည်းအစိုးရအထက်မှာပဲဖြစ်ဖြစ်အစိုးရအဖွဲ့အစည်းနှစ်ခုပေါင်းပြီးတော့ပြဿနာဖြည့်ဆင်းတဲ့ဟာမျိုးတွေဒါမှမဟုတ်ရင်ဒီအစိုးရအဖွဲ့အစည်းတွေနဲ့ကျွန်တော်ပုဂ္ဂလိကဒီစီးပွားရေးအဖွဲ့အစည်းတွေပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူလူထုတွေထဲကခုနပြောခဲ့တဲ့ Civil Society Organization တွေနဲ့ဖြစ်ဖြစ်ဖြစ်ဖြစ်ဒီပူပေါင်းပြီးတော့ဟုတ်ပြဿနာတစ်ခုကိုဖြေရှင်းကြတာပဲဖြစ်ဖြစ်ပေါ့နော်အရွေးကတော့အဲ့ဒီဘက်ကိုသွားနေတာဖြစ်နေ။ဒါခုနပြောတဲ့ကောဒီပူပေါင်းပြီးတော့အုတ်ထုတ်တဲ့အရွေးဘက်ကိုသွားနေတယ်လို့မြင်ပါတယ်။ဟုတ်ပြီပူပေါင်းပေါ့နော်။ဒီလိုနဲ့ပါအပေါင်းပူပေါင်းပြီးတော့ပြဿနာဖြေရှင်းကြတဲ့အရွေးကိုသွားနေတယ်လို့မြင်ပါတယ
်။ဖော်ပြမှုနောက်ကျတဲ့နိုင်ငံတွေမှာရောအဲ့ဒီအရွေးအတိုင်းစပြီးလိုက်နေကြတာတွေကိုတွေ့ရလားခင်ဗျ။
ဆက်တွေ့ရတယ်ဆရာ။ဥမာခုနကျွန်တော်ပြောခဲ့လို့ပဲကျွန်တော်ပထမအတော်ပိုင်းကအိန္ဒိယကိုဥပမာပြီးတော့ဥမာအိန္ဒိယကျွန်တော်တို့ဒီဟိမာလယ်ပရတ်ချ်ဆိုတာဆရာ British ကကြတော့သူကကျွန်တော်ဟိမာလေးယား region ပေါ့နော်ဆရာမှာရှိတဲ့ဒီသူတို့ state တခုမှာဆိုရင်အဲ့လိုပဲဆရာဒီပညာသူတို့အောက်ဆီမှာရှိတဲ့ပညာရေးဝန်ဆောင်မှုပေးတဲ့အစိုးရဌာနတွေဆိုရင်သူကအဓိကသူတို့ဒီအမျိုးသမီးတွေအဓိကပါဝင်တဲ့အဖွဲ့အစည်းတွေဖွဲ့ထားတဲ့အောက်ဆီအဖွဲ့အစည်းတွေကိုသူတို့ကတိုင်ပင်တာတွေဟိုကလေးတွေဘယ်လိုပညာသင်ကြမလဲပေါ့နော်။တောင်းတွေကိုဘယ်နေရာမှာစောင့်သင်လဲပေါ့။တောင်းချိန်တွေကိုဘယ်လိုနေရာတွေမှာကြာဆန်းသင်လဲပေါ့နော်။အဲ့ဒီလိုတိုင်ပင်ပြီးတော့ဆွေးနွေးပြီးတော့မှတဆင့်ဒီခုနတောင်းနေတိဆောက်တာတွေပြင်းညွှန်းနှမ်းနေပြဆန်းတာတွေဆရာဆန်းမတွေခန့်အပ်တာတွေကိုလောက်ကြတာဖြစ်ဖြစ်ဟုတ်ကဲ့ပ
ါဟုတ်ကဲ့ကျေးဇူးပါတယ်ကိုအောင်ဟေး
ဟုတ်ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့အခုပြောဆွေးနွေးသွားတာကတော့ Oxford Tech လို့မှာမူဝါဒရေးရပါတယ်ပါတကူဘွဲ့ចောင်းသားကိုအောင်ဟေးဖြစ်ပါတယ်ဖြစ်ပါတယ်ကျွန်တော်တမောင်သားပ
ါဦးတမောင်သားဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူအခွင့်အရေးနဲ့ခေပြိုင်ကဘာဆိုတဲ့အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတခါဆက်ပြီးတော့တင်ဆက်မှာကတော့ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌရဲ့မြန်မာပြည်ခရီးစဉ်တရုတ်တန်တမန်မြန်မာပြည်ကိုလာရောက်တဲ့ခရီးအဖမ်းဆီးခံရတဲ့အမေရိကန်သတင်းနောက်ပြန်လွတ်လာတာဆတဲ့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတော့စုစည်းပြီးတော့နန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြမှာဖြစ်ပါတယ်
စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုနိုင်ငံတကာနဲ့ဒေသရင်းတန်တမန်တွေလောက်တလောရောက်လာတဲ့ရလအဖြစ်ဖမ်းဆီးခံရသူတွေပြန်လွတ်သားမျိုးတွေရှိနေပါတယ်စစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့တဲ့အမေရိကန်စာနယ်ဇင်းသမားဒန်နီဖန်စတာနိုဝင်ဘာ16ရက်နေ့ကပဲမီရှိဂန်ပြည်နယ်ကသူအိမ်ကိုပြန်ရောက်ပါတယ် Frontier မြန်မာသတင်းခန်းအယ်ဒီတာမစ္စတာဖန်စတာဟာမေလ24ရက်နေ့ကရန်ကုန်ကနေပြန်ထွက်ဖို့လေဆိပ်ရောက်တဲ့အချိန်စစ်ကောင်စီကဖမ်းဆီးပြီးတော့ပုံမှန်5ခုနဲ့တရားစွဲဆိုခဲ့တာပါသူကိုထောင်နာ7နှစ်ပြစ်ဒဏ်ချမှတ်လိုက်ပြီးတဲ့နောက်နိုဝင်ဘာ15ရက်နေ့မှာတော့ပြစ်ဒဏ်အလုံးကနေလွှင့်ရင်ခွင့်ပေးပြီးတော့ပြန်လည်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းတန်နီဖန်စတာလွှမ်းမြောက်ခဲ့တဲ့အပေါ်ကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ မြန်မာနိုင်ငံမှာမတရားဖန်ဆီးခံရတဲ့ကြံအကျဉ်းချနေသူတွေပြန်လည်လွတ်မြောက်ရေးဆက်ပြီးတော့တိုက်တွန်းဆောင်ရွက်သွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုဝင်ဘာလ15ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်။ဂျပန်မြန်မာချစ်ကြည်ရေးအသင်းဥက္ကဋ္ဌဟိုက်ဒိုဝါတာနာဘီမြန်မာနိုင်ငံအမျိုးသားပြန်လည်တင်မြတ်ရေးအထူးကိုယ်စားလှယ်နဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆဆာကာဝါနဲ့ရစ်ချစ်ဆန်ဆနာဥက္ကဋ္ဌဘီရစ်ချစ်ဆန်တို့ရဲ့မေတ္တာရက်ခံချက်အရလူသားချင်းစာနာမှုကိုအလေးထားတဲ့အနေနဲ့ဒန်နီဖန်ဆာကိုပြန်လို့ပေးခဲ့တာလို့စစ်ကောင်စီကတင်ထုတ်ပြန်ခဲ့ပါတယ်
။ရခိုင်ပြည်နယ်တွင်းအေအေရခိုင်တပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားအပြစ်ရရေးသဘောတူညီမှုရအောင်မနစ်ကချောင်းဝင်ဆောင်ရွက်ပေးခဲ့တဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဂျပန်ထူးကိုစလဲမစ္စတာယိုဟီဆာဆာကာဝါကရခိုင်ပြည်နယ်ကိုတွားရောက်ပြီးအပြစ်ရအခြေအနေကိုလေ့လာခဲ့ပါတယ်။တက်ကဲပြည်နယ်လူရောပြည်ချောင်းကစစ်ပေးဒုက္ခသည်စခန်းတွေကိုမစ္စတာဆာဆာကာဝါတွားရောက်လေ့လာခဲ့တယ်လို့ရခိုင်မျိုးသားပါတီ ANP နဲ့လည်းတီးခြားတွေ့ဆုံခဲ့ပါတယ်။ဒီလစနေရနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့ငင်းညာရေးထူးကိုစလဲမစ္စတာဆာဆာကာဝါဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့နိုဝင်ဘာ23ရက်နေ့ကတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရေးနဲ့ငင်းညာရေးလုပ်ငန်းစဉ်အကောင့်ထဲပေါ်မှုဂျပန်နိုင်ငံကပေးအပ်တဲ့အကူအညီတွေနဲ့နှစ်ဖက်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။မစ္စတာဆာဆာကာဝါဟာရန်ကုန်မြို့မှာ SNLD ရှမ်းတိုင်းရင်းသားပါတီနဲ့ပြည်သူ့ပါတီပါဝင်နိုင်ငံရေးပါတီခေါင်းဆောင်ချုပ်နဲ့တွေ့ဆုံခဲ့တာပါ။လို့ပါ၁၈ရက်နေ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံအတွက်ကိုဗစ်ကာဝယ်ဆေးတက်တန်းကိုပေးလှူသွားဖို့ကချင်ကရင်နဲ့ရခိုင်ဒေသကဒုက္ခသည်စခန်းတွေအပါအဝင်ပြန်လည်ထူထောင်ရေးတွေအတွက်လူသားချင်းစာနာမှုအကူအညီဖြင့်အမေရိကန်ဒေါ်လာ18တန်းကိုနီပွန်ဖောင်ဒေးရှင်းကလှူဒန်းပေးရသွားဖို့ရှိတယ်လို့လည်းကြေညာခဲ့ပါတယ်
စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအခြေအနေပြန်လည်တည်ငြိမ်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေပြန်ဆနိုင်ဖို့ကြိုးပမ်းမှုတွေမှာတရုတ်နိုင်ငံကနိုင်ငံတကာအတိုင်းဝိုင်းနဲ့အတူလက်သွဲဆောင်ရွက်သွားမှာပါလို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကနိုဝင်ဘာ16ရက်နေ့ကပြောပါတယ်မြန်မာနိုင်ငံကိုလက်တလောရောက်ရှိခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမန်စွန်းကော်ရှန်ရက်ခီစဉ်အတွင်စစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမြန်အောင်လှိုင်နဲ့တွေ့ဆုံပြီးတော့မြမအရေးအာဆီယံဘုံသဘောတူညီချက်၅ရက်အကောင့်ထဲဖို့မှုအခြေအနေတွေဆွေးနွေးခဲ့တဲ့ဆိုတော့သတင်းတွေနဲ့ပတ်သက်ပြီးသတင်းထောက်သူဦးရဲ့မေးမြန်းချက်ကိုပြောခွင့်ရယိုလီယန်ကအဲဒီလိုဖြေကြားခဲ့တာပါအဲ့ဒီခီးစဉ်အတွင်းဗိုလ်ချုပ်မှူးကြီးမြန်အောင်လှိုင်စစ်ကောင်းစီနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ပြည်ထောင်စုအစိုးရအဖွဲ့ယုံဝန်ကြီးဌာနဗိုလ်ချုပ်ကြီးရာပြည့်တို့နဲ့တွေ့ဆုံပြီးတော့အာဆီယံဘုံသဘောတူညီချက်၅ရက်အကောင့်ထဲဖို့မှုတွေမှာတရုတ်နိုင်ငံကလက်တွဲလှုပ်ဆောင်သွားမယ်အကြောင်းဆွေးနွေးခဲ့တယ်လို့ပြောခွင့်ရသူကပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမန်မစ္စတာဆွန်ကော်ရှန်ဟာအခုလာတော့ကလည်းမြန်မာပြည်ကိုတပတ်ကြာလာရောက်ခဲ့ပြီးတော့အဲ့ဒီအချိန်ကလည်းစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်၊သမရဦးဝင်းမြင့်၊နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုတွဲထားတဲ့များပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်905ခခွေအမှုကိုလာမယ့်နိုဝင်ဘာ30ရက်နေ့မှာအပိတက်အမိန့်ချမှတ်တော်မှာပါ။ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေထဲကအင်္ဂါနေ့တိုင်းစစ်ဆေးနေကြတဘာဝဘေးအန္တရာယ်ဆိုင်ရာအမှုနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုတွေကိုနေပြည်တော်အထူးတရားရုံးမှာအင်္ဂါနေ့ကကြားနာစစ်ဆေးမှုအပြီးတရားရုံးကအခုလိုဆုံးဖြတ်လိုက်တာပါ။စစ်အာဏာသိမ်းမှုပေါ်ကန့်ကွက်ကြောင်းနဲ့အာဏာသိမ်းစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ပြန်ကြေညာချက်နှစ်ဆောင်နဲ့ဆက်ဆက်ပြီးသူတို့ကိုရာဇဝတ်ကြီးပုံမှ905ခါခွေးနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။ဒီတော့တွင်မဲမတမာမှုနဲ့မတရားကျူးလွန်တဲ့ဆိုတဲ့ဆွဲချက်နဲ့ဒေါ်ဆန်းစုကြည်နဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတခြားခေါင်းဆောင်တွေကိုစစ်ကောင်စီကနိုဝင်ဘာ15ရက်နေ့မှာထတ်တိုးတရားစွဲလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်၊သမ္မတဦးဝင်းမြင့်၊ဒေါက်တာမျိုးအောင်၊ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းနဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တချို့အပါအဝင်လူ16ဦးကိုတရားစွဲဆိုလိုက်တဲ့ကြောင်းစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာ15ရက်နေ့ကတင်ထုတ်ပြန်ပါတယ
်။စစ်တပ်ကအာဏာသိမ်းပြီးတော့လပိုင်းအတွင်းဒေသခံကကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားအပြန်အလှန်ပစ်ခတ်မှုတွေအစိုးဆုံးပေါ်ပေါက်နေတဲ့ကြားပြည်နယ်ဖက်မှာတိုက်ပွဲတွေမဆဲသေးတဲ့အတွက်ထောင်နဲ့ချီတဲ့ပြည်သူတွေဆက်ပြီးတော့ဘေးလွတ်ရာပြေးနေရပါတယ်။အခုရက်ပိုင်းမှာပဲမိုးပြဲမြို့ပေါ်က PDF ကင်စကန်တစ်ခုကိုစစ်ကောင်စီကအင်အားအလုံးအရှင်းနဲ့ဝင်စီးတာမှာတော့လက်နက်ကြီးတွေနဲ့ပစ်တာကြောင့်တမျိုးလုံးထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။အပြန်အလှန်ပစ်ခတ်မှုအတွင်းနှစ်ဖက်တိုက်ခိုက်တရားရတယ်လို့လည်းပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မိုးပြဲမြို့ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတစုံတရာထုတ်ဖော်ပြောဆိုတာမရှိပေမဲ့ကြားပြည်နယ်ဖဲခုံဖဲမှာတိုက်ပွဲဖြစ်တယ်လို့တော့အတည်ပြုပါတယ်။ခရီးယံဘာသာဝင်အများစုရှိရာချင်းပြည်နယ်နဲ့ကယားပြည်နယ်ထဲမှာအခုလိုတိုက်ပွဲတွေကြောင်းဘာသာရေးအခမ်းအနားတွေဘာသာရေးဝတ်ပြုဆူတောင်းတာတွေမလုပ်နိုင်အောင်ဖြစ်နေပါဗျ။ မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေသူ3တန်းလောက်ရှိနေပြီးတော့အဲ့ဒီအထက်မှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအကူအညီလိုအပ်နေသူက2တန်းပါဝင်တယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလုပ်ငန်းညှိနှိုင်းရေးမှူးရုံး OCHA ကနိုဝင်ဘာ18ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ
်။တပတ်အတွင်းထူးခြားတဲ့ထေတန်းရောက်မြန်မာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VO ရဲ့အစီအစဉ်တွေကို DVV နဲ့မြစီမရုပ်မြင်သံကြားဒီမှာလဲဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါငါးနေပြီးတော့တောက်ကြအထိအစီအစဉ်ဒီမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစေကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။ VOE အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
VOA ကိုအားပေးကြည့်ရှုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ။အခုတခါတော့ထိတ်တန်းရောက်တပတ်အတွင်းနိုင်ငံတကာသတင်းတွေကိုတင်ဆက်မှာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်သမ္မတဖြစ်တောင်းဝန်ယူပြီးနောက်ပထမအဆုံးအကြိမ်ဖြစ်တဲ့တရုတ်သမ္မတရှီကျင်းပင်နဲ့အွန်လိုင်းကနေဆွေးနွေးပွဲ COVID-19 တောက်ဆေးထုတ်လုပ်နိုင်ရေး Pfizer သဘောတူညီမှုရရှိစတဲ့တပတ်အတွင်းသတင်းတွေကိုစူးစီးပြီးတော့မအီသက်စင်ပြောပြထားပါတယ်။
မေဂန်ဒနာဂျိုးဘိုင်ဒန်ကတမနာတာဝန်ယူပြီးတော့ပထမဆုံးအကြိမ်ဖြစ်တဲ့တမနာရှိချင်းပင်နဲ့တယောက်ချင်းဆွေးနွေးခဲ့ပါတယ်။လူခွေစီဝါရေးပြိုင်ဆိုင်မှုတွေနဲ့ထိုင်ဝမ်ကျွေးရေးစတဲ့ကိစ္စတွေကိုဖွင့်ပွင့်လေးလေးဆွေးနွေးခွင့်ရတဲ့အတွက်ဝမ်းသာတဲ့အကြောင်းတမနာဘိုင်ဒန်ကပြောပါတယ်။အမေရိကန်ရဲ့အကျိုးစီးပွားရေးစံတန်မိုးတွေနဲ့27ရာစုခက်မှာပွင့်လင်းလွတ်လပ်ပြီးတော့ပြတာတဲ့နိုင်ငံတကာစနစ်တရဲ့အတွက်စီးမြင့်စည်းကမ်းတွေပေါ်ပေါက်ရေးမဟာမိတ်တွေမိတ်ဖက်တွေနဲ့အတူဆက်ပြီးတော့ရည်တည်သွားမှာဖြစ်တဲ့အကြောင်းတမနာဘိုင်ဒန်ကအလေးထားပြောခဲ့ပါတယ်။တရုတ်နိုင်ငံတပြည်တော်စနစ်ကိုအမေရိကန်ကအားပေးပြီးတော့ထိုင်ဝမ်ကျွန်းလွတ်လပ်ရေးကိုစတင်တဲ့အကြောင်းတချိန်တည်းမှာပဲလက်ရှိချင်းတွေကိုပြောင်းလဲဖို့ဒေတာတွင်းမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေကိုထိခိုက်စေမဲ့တစ်ဖက်သက်အတင်းကျပ်ဆောင်ရွက်မှုမျိုးတွေကိုအပြင်းထန်စတင်တဲ့အကြောင်းအင်ပြော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ခေါင်းဆောင်နှစ်ယောက်ဆွေးနွေးမှုဟာကြိုတင်ခန့်မှန်းထားရတဲ့ဆိုင်ရင်အချိန်ပိုကြာခဲ့ပြီးတော့၃နိုင်ခွဲကြာနှစ်ချိန်ခွဲပြီးတော့ဆွေးနွေးခဲ့ရတဲ့အကြောင်းအမေရိကန်ဆိုရအစီအမံရရှိချက်ကပြောပါတယ်။အာဖဂန်ဘဟုဘဏ်ကပိုင်ဆိုင်တဲ့ဒေါ်လာ6ဘီလီယံကျော်ကိုအမေရိကန်ကထိန်းချုပ်ထားပြီးတော့ဘန်နာရဲ့အရာပိတ်ဆို့တံခတ်ထားတွေကိုရုပ်သိမ်းမပေးလို့ရှိရင်အာဖဂန်ဒုက္ခသည်တွေအလုံးကြီးနဲ့ထွက်ပြေးနိုင်တဲ့အနေရှိတဲ့အကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးကအမေရိကန်ကွန်ဂရက်လွှတ်တော်ကိုအိတ်ဖွင့်ပေးစာတစ်စောင်ရေးသားတတိပေးခဲ့ပါသည်။ပိတ်ဆို့မှုတွေဟာကုန်သွယ်ရေးနဲ့စီးပွားလုပ်ငန်းတွေမှာသာမကအခက်အခဲကြုံနေရတဲ့တန်းတဲ့ချီရဲ့အာဖဂန်တွေအတွက်စာနာမှုအကူအညီပေးရရေးကိစ္စတွေမှာပါထိခိုက်နစ်နာနေရတဲ့အကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးအမကမူတာကီရဲ့ရုံးကစာကိုဖော်ပြထားတာပါလက်ရှိချိန်ဒီအတိုင်းဆက်သွားမယ်ဆိုရင်အာဖဂန်အစိုးရနဲ့ပြည်သူလူထုအခက်အခဲကြုံရပြီးတော့ဒေတာတွေနဲ့နိုင်ငံတကာမှာပါအလုံးကြီးနဲ့ရွှေပြောင်းချေကြသူတွေပေါ်ပေါက်လာနိုင်တယ်ဆိုပြောသတိပေးထားပါတယ်ဆူဒန်မှာဆရာနာသိမ်းထားတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေအချိန်မြင့်လှုပ်ဆောင်မှုတက်ကြွလှုပ်ရှားသူတွေကအခုရက်ပိုင်းတွင်မှစော်ဩခဲ့ကြပါသည်ဆန္ဒပြလူအုပ်ကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်လူစုခွဲခဲ့ပါသည်ဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေကမြေယူပုံးတွေကြီးစံအစ်စ်တွေနဲ့တနက်ပြစ်ဖောက်ပြီးတော့လူစုခွဲခဲ့တာကြောင့်အနည်းဆုံးလူ15ယောက်သေဆုံးရတဲ့အကြောင်းဆရာဝန်တွေကပြောပါသည်မိုဘိုင်းဖုန်းဆက်သွယ်ရေးတွေလည်းပြတ်တောက်ခဲ့တယ်ဆိုပြီးတော့မြင်မြင်တွေကပြောတာပါနိုင်ငံတွင်းအင်တာနက်ဝန်ဆောင်မှုတွေကိုပြန်မရမချင်းဆူဒန်ရဲ့ဆက်သွယ်ကုမ္ပဏီကြီး3ခုရဲ့အကြီးအကဲတွေကိုထိန်းသိမ်းထားဖို့ဆူဒန်တရားရုံးကအမိန့်ထုတ်ထားပါတယ်ဆူဒန်ရဲတွေကတော့ရဲဝန်ထမ်း89ယောက်တန်းရန်ရခဲ့လို့ဆိုပြီးတော့ရဲသားတယောက်တေဆုံးရဲသားအယောက်30မျက်ရည်ယိုမှွန်နဲ့ဖြစ်စဉ်တွေရှိတဲ့အကြောင်းမှတ်သားရတယ်လို့ပြောပါတယ်မြို့တော်ခါတူမ်တဝိုင်းတပ်ဖွဲ့ဝင်အများပြားဖြန့်ချထားပြီးတော့လမ်းတွေတရားတွေလည်းပိတ်ထားခဲ့ပါတယ်ရဲသားတွေမပါဘဲနဲ့စစ်အုပ်ချုပ်ရေးကောင်စီကိုဖွဲ့ပြီးတော့နှင်းအကြာမှာခုလိုကြီးကျယ်ဆန္ဒပြကြတာပါအော်တိုဝါလာ25ရက်နေ့အာဏာသိမ်းမှုအပေါ်မှာနိုင်ငံတကာကပြစ်တင်ရှုံချနေတာပါနိုင်ငံပေါင်း95နိုင်ငံအတွက် Pfizer ရဲ့စမ်းသပ်ဆေး COVID-19 ဆေးပြားတွေထုတ်လုပ်နိုင်ရေးသဘောတူစာချုပ်ကိုကုလသမဂ္ဂထောက်ခံထားတဲ့အများပြည်သူကျန်းမာရေးဆိုင်ရာအဖွဲ့နဲ့ Pfizer တို့ဒီသတင်းပတ်စောပိုင်းမှာလက်မှတ်ရေးထိုးလိုက်ပါတယ်။ကမ္ဘာလူဦးရေ53ရာခိုင်နှုန်းလောက်ရှိတဲ့ဝင်ငွေနည်းနဲ့ဝင်ငွေအလေလက်နိုင်ငံတွေအတွက်ဆေးပြားတွေထုတ်လုပ်နိုင်ရေးကုလသမဂ္ဂကကြိုးထောက်နောက်ခံပြု Geneva အခြေစိုက် Medicines Patent Pool အဖွဲ့နဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ဆေးဝါးကုမ္ပဏီ Pfizer ကနိုဝင်ဘာလ16ရက်နေ့မှာပြောပါတယ်။ Coronavirus ကူးစက်ခံရမှုတိတ်ပြီးတော့မပြင်း
ထံသူတွေနဲ့ပြင်းထန်မှုအလေလက်အဆင့်ရှိတဲ့သူတွေအတွက်စီးရုံတဲရတဲ့အခြေအနေနဲ့တည်ဆုံမှုကိုအခုဆေးပြားတွေက90ရာခိုင်နှုန်းလောက်လျှော့ချပေးနိုင်တယ်ဆိုပြီးတော့လည်း Pfizer ကပြောတာပါ Pfizer ရဲ့ COVID ဆေးပြားကိုအမြန်ဆုံးသုံးနိုင်ဖို့အတွက် American အစားတောင်းတဲ့ဆေးဝါးကုကေးဌာန FDA နဲ့တခြားစီးမြင်ထိန်းသိမ်းရေးအဖွဲ့တွေကအတည်ပြုပြီးဆောင်ရွက်မဲ့အကြောင်း Pfizer ကပြောပါတယ်ဒီတောက်ဆေးဒေါ်လာ5ဘီလီယံဘူတမရဂျိုးပိုင်တဲ့အစိုးရကဝယ်ဖို့စီစဉ်နေတဲ့ဆိုပြောလဲအမေရိကန်သတင်းတွေမှာဖော်ပြထားပါပြည်ထောင်မှာပြီးခဲ့တဲ့သတင်းပတ်တင်းနေတဲ့တုန်းကအငှားရည်တစ်စီးမီးလောင်ပေါက်ကွဲပြီးတဲ့နောက်ပြည်ထောင်နိုင်ငံရဲ့တိုက်ခိုက်ခံရနိုင်ခြေသတိပေးချက်ကိုအမြင့်ဆုံးခြေထောက်မှာထားလိုက်ပါတယ်ဒီအငှားရည်ပေါက်ကွဲမှုကိုအစံဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်သတ်မှတ်ပါတယ်အငှားရည်မှာစီးနေလိုက်ပါလာတဲ့ခီးတွေကပေါက်ကွဲပစ္စည်းကိုကားထဲမှာတဲလာပုံရပြီးတော့ဆေးရုံကိုလိုက်ပို့ပေးဖို့အငှားရည်မောင်းကိုပြောပါတယ်ဘာလို့ဆေးရုံကိုမောင်းပို့ခိုင်းရတာလဲဆိုတာကိုတော့မသိဘူးဆိုပြီးတော့ပြည်ထောင်ရေးကဆိုတာပါအငှားရည်မောင်းကတော့ကားထဲကနေထွက်ပြေးသွားပြီးတော့ခီးတွေကိုကားထဲမှာပိတ်ထားခဲ့ချိန်မှာဆေးရုံရှေ့မှာရုတ်တရက်ပေါက်ကွဲမှုဖြစ်ခဲ့တယ်လို့ရဲကပြောပါတယ်။ရည်မောင်းကတော့ဒဏ်ရာရခဲ့လို့ဆေးရုံတက်ပြီးတော့ကုသခဲ့ရပါတယ်။အငှားရည်မောင်းရဲ့လူရဲဟာသူရဲကောင်းဆန်နဲ့ဆိုပြီးတော့လေလီဗာပူးမြို့တော်ဝန်အန်ဒါဆန်ကချီးကျူးပြောဆိုခဲ့ပါတယ်။ဒီပေါက်ကွဲမှုနဲ့ဆက်ဆက်သူအသက်20ဝန်းကျင်အမျိုးသား၄ယောက်ကိုတင်းနှင်းတွေနဲ့တင်းလာရဲတွေမှာဖမ်းထားခဲ့ပြီးတော့သူတို့ရဲ့နေအိမ်တွေကိုရှာတာမှာအရေးပါတဲ့ပစ္စည်းတွေကိုရှာတွေ့တဲ့အကြောင်းအကြမ်းဖက်မှုတံပြင်းရေးအထူးရဲကပြောပါတယ်ရှင်။
တပတ်အတွင်းထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမအီတန်စင်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုရထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုသတင်းပေးပို့လို့ရတယ်ဒါမှမဟုတ် VOA မှာတေးသချင်းတောင်းညင်နေဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်။
အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကအရှေ့လေပိုင်းဒေသလုံခြုံရေးအတွက်အမေရိကန်ကနေခိုင်ရိုင်မာမာဆောင်ရွက်မှာဖြစ်ကြောင်းဘာရိန်နိုင်ငံမှာစနေနေ့ကကျင်းပတဲ့မနာမာဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းအီရန်နဲ့နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်ရဖို့အမေရိကန်ကစူးစမ်းနေတဲ့အတွက်ဒေသရင်းလုံခြုံရေးဆိုင်ရာအမေရိကန်ရဲ့ဂရုကုပ္ပတွေအတွက်အရှေ့လေပိုင်းဒေသတာဝန်ရှိသူတွေစိုးရိမ်နေခြင်းမှာအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ဝန်ကြီး Austin ဟာစနေနေ့မှာပဲဘာရင်အင်ရှိမင်းသားဆယ်မန်ဘင်ဟာမက်ခါလီဖာနဲ့မြို့တော်မနားမမှာတွေ့ဆုံခဲ့တယ်လို့ပန်ဒဂန်စစ်ဌာနချုပ်ကသတင်းထုတ်ပြန်ပါတယ်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာစနေနေ့ကစားတောက်ဆိုင်တစ်ခုအတွင်းအသေးခံဘုံးကွက်သမားဖောက်ခွဲမှုကြောင့်အယ်ရှာဘပ်စစ်သွေးကြွအဖွဲ့ကိုပြင်းပြင်းထန်ထန်ဝေဖန်နေရှိတဲ့နာမည်ကြီးသတင်းသမားတဦးတေဆုံးခဲ့ရပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်လို့အယ်ရှာဘပ်အဖွဲ့ကနေကြေညာပါတယ်။တိုက်ခိုက်မှုအတွင်းနိုင်ငံပိုင်မိုဂါဒီရှုရေဒီယိုဌာနဒါရိုက်တာအန်ဒီယာဆင်မိုဟာမက်ဂူတေဆုံးကြောင်းနဲ့တာဝန်ရှိသူတွေကအတည်ပြုပါတယ်။ဆိုမာလီယာအမျိုးသားရုပ်တံနဲ့ဌာနဒါရိုက်တာနဲ့ကားမောင်းသမားတဦးပါဒဏ်ရာရခဲ့ကြတာဖြစ်ပါတယ်။အော်စတြီးယားနိုင်ငံမှာကိုဗစ်ကာယောဂါအတွက်အစိုးရကလော့ဒ်ဒေါင်းချကန့်သတ်မှုအသစ်တွေနဲ့အတူနောက်နှစ်ကစပြီးကာဝယ်ဆေးမထိုးမနေရအကြေညာလိုက်ပြီးနောက်တနေ့ဖြစ်တဲ့စနေနေ့မှာပြည်သူထောင်ပေါင်းချီပြီးဗီယက်နမ်မြို့တော်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။နေကင်းပိုင်းလောက်မှာဆန္ဒပြသူက3000ခွဲလောက်ထိရှိလာတယ်လို့ရဲတွေကပြောပါတယ်။ဆန္ဒပြသူတွေထဲကကိုရိုနာဗိုင်းရပ်စ်ကန့်သတ်မှုချိုးဖောက်တာတားမြစ်ထားတဲ့နာစီသင်္ကေတတွေတုံးတာဒါကြောင့်ဖမ်းဆီးခံရသူက10ယောက်လောက်ရှိနေပါတယ်။ပျောက်ဆုံးနေတဲ့နာမည်ကျော်တင်းနစ်အားကစားမယ်ဖန်ရွှေရဲ့ပုံတွေကိုတရုတ်စုကရုပ်သံဌာနဝန်ထမ်းတူကလည်း Twitter မှာတင်ခဲ့ပါတယ်။ဒါဟာတရုတ်ခေါင်းဆောင်တူကိုလိန်ဆော်ကားမှုဆရာကျူးလွန်တယ်လို့ဆွဆွဲခဲ့တဲ့အားကစားမယ်ပျောက်ဆုံးနေတာနဲ့ပတ်သက်ပြီးဆိုရင်မှုတွေပပျောက်စေဖို့အတွက်စူးစမ်းမှုတစ်ခုဖြစ်နေရှုမြင်ခဲ့ကြပါတယ်။ဖိုင်ရဲ့ဓာတ်ပုံတွေကိုတောက်ကြံတွေက Twitter အကောင့်မှာတင်ထားတာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ဦးခင်မောင်စုံမင်းဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Deya နဲ့ Nick Ivanov တို့ဖြစ်ကြပါတယ်။တနင်္ဂနွေနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့လိုင်းလမ်းမီတာ190တို့ကပါကျွန်တော်တို့တင်ဆက်ပေးခဲ့တာပါသတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကပ်ဘေးကရောအခြားသော BND ရဲ့အသွေးအသွေးကပါကင်းဝေးနိုင်ရပါစေ VO ကိုကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာThank you.
This program has come to you from the Voice of America, Washington.